Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြုကြပါစေခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဇွန်လ14ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကို American မြန်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကိုရေဒီယိုကရောရုပ်သံအဖြစ်နဲ့ပါ VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတော့ကျွန်တော်ညံဝင်းအောင်ကတောင်းယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
G7 ဆက်မှုထိပ်သီးနိုင်ငံတွေကယူကရိန်းကိုဒေါ်လာဘီလျံ50ချင်းငွေထုတ်ပေးမယ်လို့ G7 ထိပ်သီးညီလာခံမှကြေညာပါတယ်။ဂါဇာအပြစ်ရရင်မနှိမ့်ဆက်သေးပေမဲ့နှစ်ဖက်ကွာဟာချက်တွေကိုနိုင်ငံတကာစစ်ဆေးရေးသမားတွေကညှိနှိုင်းပေးနေကြပါတယ်။နိုင်ငံတကာတင်မောတွေကိုဟူသီတပုံတွေကအဆက်မပြတ်တိုက်ခိုက်နေတာကြောင့်ရေချောင်းကုန်တင်တင်မောသွာလာမှုတွေထိခိုက်နေပါတယ်။
အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှတော့စစ်ကောင်စီလက်ထက်တက္ကသိုလ်ဝင်ခွင့်ပြည်ဆိုသူနယ်ပါလာတဲ့အကြောင်းနဲ့နိုင်ငံတော်တိုင်းမင်္ဂန်ပို့ကိုဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပါမောက်ကရှောင်းတန်းတန်းနဲ့တွေ့ဆုံမင်းမြန်ကန်ဒုတိယပိုင်းကိုလည်းတင်ဆက်ဖို့ရှိသလို G7 ထိပ်သီးညီလာခံအကျိုးသုံးသပ်ချက်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာပတ်စင်ကဏ္ဍတွေဖြစ်ဥအောင်ခင်ရဲ့မြန်မာပြည်သုံးသပ်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လင်းဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါလိမ့်ဗျာ
။အမေရိကန်နဲ့တခြား G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံတွေကယူကရိန်းကိုဒေါ်လာဘီလျံ50ချင်းငွေချပေးမယ်လို့ကျန်းသပင်းနဲ့ G7 ထိပ်သီးညီလာခံမှာကြေညာခဲ့ပါတယ်။ဒီချင်းငွေအတွက်အနောက်နိုင်ငံတွေကထိန်းချုပ်ထားတဲ့ရုရှားပိုင်ဆိုင်မှုတွေကရတဲ့အတိုးနဲ့ယူကရိန်းကပြန်ပြီးဆားမှာပါ။အီတလီနိုင်ငံပူလီယာကပန်းဖြေစခန်းမှာကျင်းပတဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ညီလာခံပထမနေ့မှာ G7 ခေါင်းဆောင်တွေနဲ့သမ္မတဂျိုးဘိုင်ဒန်တွေ့ဆုံပြီးမှအခုလိုကြေညာချက်ထွက်လာတာပါအနောက်မဟာမိတ်နိုင်ငံတွေအနေနဲ့ယူကရိန်းကိုငွေကြေးထောက်ပံ့ပေးဖို့နဲ့ယူကရိန်းကချင်းငွေပြန်ဆက်ရမှာထိန်းချုပ်ထားတဲ့ရုရှားပိုင်ဆိုင်မှုဒေါ်လာဘီလျံ280ကနေရတဲ့အတိုးကိုသုံးဖို့သူ့အစီအစဉ်ကို G7 ခေါင်းဆောင်တွေသဘောတူရေးသမ္မတဘိုင်ဒန်တွန်းအားပေးနေတာဖြစ်ပါတယ်ရုရှားစီကထိန်းချုပ်ထားတဲ့ပိုင်ဆိုင်မှုတွေကရမယ်အတိုးဟာတစ်နှစ်ကို3ဘီလီယံလောက်ရှိမယ်လို့ခန့်မှန်းပါတယ်။ဒါကြောင့်ဒေါ်လာဘီလီယံ50ချင်းငွေအတွက်ယူကရိန်းက10နှစ်လောက်ပြန်ဆက်ဖို့ဒါမှမဟုတ်ရုရှားကစစ်ရောကြီးပြန်ပေးချင်ပြီးပြန်ဆက်ရမှာဖြစ်ပါတယ်။ဂါဇာမှာပြစ်ခတ်ရက်စဲဖို့နှိမ့်နိုင်မှုတွေကြိုးစားနေသေးပါ။အပြစ်ရရဲ့အဆိုပြုချက်တွေအတွက်ဟာမတ်စ်တွေဘက်ကပြင်ဆင်မှုတွေအများအပြားလုပ်ခဲ့ကြောင်းနဲ့ဒီပြင်ဆင်မှုတချို့ကိုနှိမ့်နိုင်လို့ရနိုင်ခြင်းရှိကြောင်းဒါပေမဲ့တချို့ကအချက်တွေကတော့ကုလသမဂ္ဂလုံခြုံရေးကောင်စီကသတ်မှတ်ချက်တွေဒါမှမဟုတ်သမ္မတဂျိုးဘိုင်ဒန်ပြောထားတဲ့အချက်တွေနဲ့မကိုက်ဘူးလို့သမ္မတအင်ဂျူအမျိုးသားလုံခြုံရေးအကြံပေးဒစ်ဆလိုဗန်ကချက်သပရင်းနေမှာသတင်းတောက်တွေကိုပြောပါတယ်။ဒါပြင်အီဂျစ်နဲ့ကာတာနိုင်ငံတွေကတာဝန်ခံအရာရှိတွေနဲ့ဓာတ်ရိုက်ပြောဆိုမှုပါတဲ့ဂါဇာအဖြစ်ရဲ့နှိမ့်နိုင်မှုတွေမှာတိုးတက်မှုရဖို့အချိန်ယူရမယ်လို့လည်းပြောပါတယ်။ကာတာနဲ့အီဂျစ်တို့နဲ့အတူအမေရိကန်ကလက်တွဲဆောင်ရွက်မှာဖြစ်တယ်လို့ကာတာနဲ့အီဂျစ်ဟာဟာမတ်စ်တွေနဲ့အတူဒီကိစ္စကိုလှုပ်ဆောင်မယ်လို့ပြောပါတယ်။ဒါအပြင်ကာတာအီဂျစ်နဲ့အမေရိကန်နိုင်ငံတွေကအစ္စရေးနဲ့လည်းလက်တွဲဆောင်ရွက်မှာဖြစ်တာကြောင့်ဂါဇာပြည်ရဲ့သဘောတူညီချက်ထွက်ပေါ်လာရေးကိုအတက်နိုင်ဆုံးအမြန်လှုပ်ဆောင်နေတယ်လို့ပြောပါတယ်။ဒီဖြစ်ရကမ်းလှမ်းချက်ကအစ္စရေးကမ်းလှမ်းချက်ဖြစ်တဲ့အတွက်အစ္စရေးလည်းပါဝင်နေပါတယ်လို့ပြောပါတယ်။အမေရိကန်နဲ့မဟာမိတ်တွေတားဆီးနေတဲ့ကြားကပဲအီရန်ပံ့ပိုးမှုပေးနေတဲ့ဂျီမင်ဟူသူတပုံတွေရဲ့ပင်လယ်နီးနဲ့အေဒင်ပင်လယ်ခွေ့ဖြတ်သန်းတဲ့နိုင်ငံတကာသင်္ဘောတွေကိုအဆက်မပြတ်တိုက်ခိုက်နေတာဒီရေချောင်းကိုအသုံးပြုနေတဲ့ကုန်သင်္ဘောတွေရောအကူအညီပေးပစ္စည်းတင်သင်္ဘောတွေကိုပါထိခိုက်စေပါတယ်ဒီရေလမ်းချောင်းကတိုက်ခိုက်မှုတွေကနိုင်ငံပေါင်း65နိုင်ငံကကုမ္ပဏီပေါင်း29ခုထက်မနည်းအတွက်ထိခိုက်မှုရှိနေပြီးစည်းစိမ်းကပိုကြီးလာစေတယ်လို့ American ကာဝေးဌာနထောက်လှမ်းရေးအေဂျင်စီ DIA ကအစီရင်ခံစာထုတ်ပြန်ပါတယ် February လလယ်မှာပင်လယ်နီကနေတဆင့်သွားတဲ့သင်္ဘောတွေအတွက်အာမခံကြီးဟာ3.7ကနေ1ရာခိုင်နှုန်းထိတိုးလာပြီး2023ဒီဇင်ဘာမတိုင်ခင်က0.1ရာခိုင်နှုန်းပိုနေတယ်လို့ DIA အစီရင်ခံစာမှာဖော်ပြပါတယ်။ဒီရေချောင်းလမ်းဖြတ်တန်းတဲ့သင်္ဘောတွေအနေနဲ့ CBN တွေအတွက်အာမခံပေးရတဲ့အပြင်သင်္ဘောသားတွေအတွက်အပိုကြီးပေးရတဲ့ဈေးတွေလည်းတိုးလာတာဖြစ်ပါတယ်။ဒါကြောင့်ပင်လယ်နီကိုဖြတ်တန်းတဲ့ကုန်သင်္ဘောတွေဟာနိုင်ငံတကာရေချောင်းကုန်သွယ်ရေးမှာ15ရာခိုင်နှုန်းလောက်ဈေးတိုးလာနေတာဖြစ်ပြီးရေချောင်းကုန်သွယ်ရေးမှာလည်းမနစ်ကဒီဇင်ဘာကနေဒီနှစ်ဖေဖော်ဝါရီလလည်းအတွင်းရာခိုင်နှုန်း90လောက်ကျဆင်းသွားတယ်လို့ဖော်ပြပါတယ်။ဒီပင်လယ်နီကိုရှောင်ခွင်းတဲ့အခါမှာလည်းအာဖရိကတိုက်ကိုပတ်နေရတဲ့အတွက် ကုန်ကျစရိတ်ကဒေါ်လာတစ်သန်းလောက်ပိုးပြီးကုန်နေတာလည်းဖြစ်ပါတယ်
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကတောက်ကြမနေ့ခင်သတင်းတွေကိုဆက်လက်ကြီးများနေပါတယ်မြန်မာဒီမိုကရေစီရေးကိုနှစ်ပေါင်းများစွာမပြတ်ထောက်ခံလာခဲ့တဲ့American ထက်လွတ်တော် Republican ခေါင်းဆောင် Mitch McConnell ကိုဂျူလ23ရက်ကျင်းပရီးနေမှာကမ္ဘာတဝန်းဒီမိုကရေစီလှုပ်ရှားမှုတွေကိုအားပေးကူညီနေတဲ့ NLD အဖွဲ့ကြီးက2024အတွက်ဒီမိုကရေစီပံ့ပိုးကူညီမှုဂုဏ်သုဆောင်တစ်သိချီးမြှင့်လိုက်ပါတယ်။ American နိုင်ငံရေးသမားတွေထဲမှာမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်ပြီးမြန်မာဒီမိုကရေစီလှုပ်ရှားသူတွေကိုပြက်ပြက်သားသားထောက်ခံခဲ့တဲ့ Mitch McConnell ကိုဆုပေးတဲ့အခမ်းအနားမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကပေးအပ်လာဖြစ်ပါတယ်။မြန်မာရေးနဲ့ပတ်သက်ပြီး American Party ကြီးနှစ်စလုံးကထောက်ခံမှုပေးထားတဲ့ Burma Act ပြဋ္ဌာန်းချက်မှာမြန်မာဒီမိုကရေစီရဲ့အတွက်ရန်ပုံငွေနဲ့နှီးပညာအထောက်အကူတွေပေးဖို့အတွက်စစ်ကောင်စီကိုခုခံတော်လှန်နေတဲ့ PDF အဖွဲ့တွေတန်းတန်းလက်နက်ကိုင်အဖွဲ့စည်းတွေနဲ့ထိတွေ့ဆက်သွဲပြီးလက်နက်မဟုတ်တဲ့အကူအညီတွေပေးရအကောင့်ထဲပေါ်လာအောင် American အစိုးရကိုဦးဆောင်တိုက်တွန်းခဲ့သူလည်းဖြစ်ပါတယ်။အထက်လွတ်တော်မှာ Mitch McConnell ဟာမြန်မာရေးကိုအစဉ်တစိုက်တွန်းအားပေးလှုပ်ဆောင်ခဲ့သူအမေရိကန်အမတ်တဦးဖြစ်ပြီးဒေါင်ဆန်းစုကြည်နဲ့နှိကတ်တဲ့ဆက်ဆံရေးရှိသူပါ။ရခိုင်ပြည်နယ်ကအခြေအနေတွေကြောင့်နိုင်ငံတကာကနေဒေါင်ဆန်းစုကြည်ကိုဝေဖန်ပြစ်တင်နေခြင်းမျိုးမှာသူဟာဒေါင်ဆန်းစုကြည်ဘက်ကနေရက်တီပြောဆိုခဲ့သူလည်းဖြစ်ပါတယ်။ကမ္ဘာတလွှားတိုက်ပွဲတွေဖိနှိပ်မှုတွေလူခွင့်ရချိုးဖောက်မှုတွေဥရုယာစီပြောင်းလဲမှုနဲ့တခြားဖြစ်ရဆိုးတွေကြောင့်အိုးရင်ပြောင်းရွှေ့နေရသူအရေးအတွက်ဟာမနစ်ကမကြုံစဘူးစံချိန်တင်လောက်အောင်မြင်မာလာခဲ့တယ်လို့ကျေတပြေခုနှစ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR က2024အတွက်ထုတ်ပြန်တဲ့ Global Trend အစီရင်ခံစာမှာဖော်ပြပါရတယ်။2023ခုနှစ်ကုန်အထိဆိုကမ္ဘာတလွှားအိုးရင်ပြောင်းရွှေ့ရသူဟာ118.3%အထိရှိလာတာဖြစ်ပြီးဒီထဲမှာကုနိုင်ငံအတွင်းမှာပဲတိုက်ပွဲတွေကြောင့်အိမ်မပြန်နိုင်ဖြစ်နေရသူက68%လောက်ရှိနေတယ်လို့ပြောပါရတယ်။နောက်လူပေါင်း30,000+လောက်ကတော့ဒုက္ခသည်တွေဖြစ်နေပြီး100,000+လောက်ကတော့နိုင်ငံရေးခုံလုံးခွင့်တောင်းခံနေရသူတွေနိုင်ငံမဲ့ဖြစ်နေသူတွေပါမြန်မာနိုင်ငံမှာ2020 February 6ရက်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအကြမ်းဖက်မှုတွေတိုးလာတဲ့နောက် 2023 အတွင်းပြည်တွင်းအိုးအိမ်ပြောင်းရွှေ့ရသူက 1.3%+ ကျော်ဖြစ်သွားတယ်လို့လည်းအစိုးရခန်းစာမှာဖော်ပြပါတယ်ဒီနှစ်ထဲမှာလည်းအထမအိုးအိမ်ပြောင်းရွှေ့ခံရသူကဆက်လက်တိုးလာနေတာဖြစ်ပြီးလက်ရှိမှာတော့စုစုပေါင်းတန်း120ဖြစ်လာနေတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့အိုးအိမ်ပြောင်းရွှေ့ရသူအရေးအတွက်စိတ်မကောင်းစရာတိုးလာနေတာဆက်နေတဲ့ဇက်တိုက်ဖြစ်နေပြီးအခုလိုဖြစ်ရတာဟာတိုက်ပွဲတွေကြောင့်လို့ပြောပါတယ်။တောင်အာဖရိကနိုင်ငံမှာ Mpox လို့ခေါ်တဲ့မြောက်ကျောက်ရောဂါကြောင့်သေဆုံးသူ2ဦးရှိနေပြီလို့တောင်အာဖရိကကျန်းမာရေးတာဝန်ခံတွေကကျတဲ့ပြည်နယ်မှာတရိပ်ပေးလိုက်ပါတယ်ဒီယောဂါပိုးရှိချောင်းအတီးပြုတ်လူနာ6ဦးရှိနေပြီးအားလုံးဟာအသက်30ဝန်းကျင်အမျိုးသားတွေဖြစ်ကြောင်းနဲ့ဒီ6ဦးထဲက2ဦးသေဆုံးခဲ့တာလို့ပြောပါတယ်ကျန်းမာရေးဝန်ကြီးဌာနကတော့အသက်38နှစ်ရွယ်ယောဂါအကူးဆိုင်ခံသူအမျိုးသား2ဦးဗုဒ္ဓဟူးနေ့ကသေဆုံးခဲ့တယ်လို့ပြောပါတယ်ဆေးဆစ်ချက်ရသူ့မှာမြောက်ကျောက်ယောဂါပိုးတွေ့ရတယ်လို့ပြောပါတယ်နောက်2ဦးကတော့ Johannesburg နားကဆေးရုံမှာတနင်္လာနေ့ကသေဆုံးတာဖြစ်ပြီးသူကမြောက်ကျောက်ယောဂါကြောင့်ဖြစ်ကြောင်းတွေ့ရတယ်လို့ပြောပါတယ်။မြောက်ကျောက်ယောဂါဟာ6ယောဂါမျိုးထဲမှာပါပြီး2022မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကမ္ဘာတလွားဒီယောဂါဖြစ်ပွားလာတာကိုတွေ့ရတာပါ။ဒီမတိုင်ခင်ကတော့ကူးစက်ဖို့တိတ်မလွယ်တဲ့ယောဂါဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်။ဒီယောဂါပိုးဟာလိင်နုဆက်ဆံသူတွေမှာအဓိကဖြစ်ပွားပြန့်နှံ့တာတွေ့ရပါတယ်။ကျွတ်လို့သိငယ်တဲ့အကောင်လေးတွေအကိုက်ခံရကနေတဆင့်ဒီယောဂါကုသနိုင်တာလဲတွေ့ရပါတယ
်မြန်မာပြည်ရဲ့တောက်ကြနေမယ်နဲ့ခင်ထိတ်တန်းအောင်သတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထင်းမှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်စစ်ကောင်စီလက်ထက် တက္ကသိုလ်ဝင်ခွင့်ဆမ်ဝဲဖြစ်ဆိုသူနေပါလာတဲ့အကြောင်းကိုတင်ပြခြင်းပါလေစစ်ကောင်စီကကျင်းပတဲ့ဒီနှစ်တက္ကသိုလ်ဝင်နှန်းဆမ်ဝဲအောင်စင်းကိုပြီးခဲ့တဲ့အင်္ဂါနေ့ကထုတ်ပြန်ထားပြီးအောင်ချက်59ရာခိုင်နှုန်းကျော်ရှိတယ်လို့ဖော်ပြပါတယ်ဒီနှစ်တက္ကသိုလ်ဝင်ဆမ်ဝဲဖြစ်ဆိုသူ 3,000 နီးပါးသာရှိပြီးအာဏာမသိငင်ကအရေးတွက်ထက်စာရင်အစမတန်ကွာဟနေပါတယ်စစ်ကောင်စီရဲ့ပညာရေးစနစ်ကိုစိတ်ဝင်စားမှုကြာဆင်းနေပြီးကျောင်းတက်သူရောတက္ကသိုလ်ဝင်ဆောင်ဝဲဖြည့်ဆိုသူပါတိတိတသာကြာဆင်းလာနေတယ်လို့ဆိုပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုဇော်မိုးကျော်ကပြောပြမှာပ
ါမြန်မာနိုင်ငံမှာစစ်ကောင်စီကဆောင်ရွက်နေတဲ့စန္ဒတန်းပညာရေးစနစ်ရဲ့တက္ကသိုလ်ဝင်ခွင့်အောင်ခြင်းကိုပြီးခဲ့တဲ့ဇွန်လ17ရက်နေ့ကမြန်မာနိုင်ငံစာစစ်ဌာနကထုတ်ပြန်ထားပါတယ်2024ခုနှစ်ပညာသင်နှစ်မှာတက္ကသိုလ်ဝင်ဆောင်ရွက်ပွဲဝင်ရောက်ဖြည့်ဆိုသူ 38,820 ဦးရှိတဲ့အထက်အောင်မြင်သူ 84,592 ဦးရှိပြီးအောင်ချက်ရာခိုင်နှုန်း 59.90 ရာခိုင်နှုန်းရှိတယ်လို့ထုတ်ပြန်ထားပါတယ်။စစ်တပ်ကအာဏာမသိခင်2019ခုနှစ်ကတက္ကသိုလ်ဝင်ဆောင်ရွက်ပွဲဝင်ရောက်ဖြည့်ဆိုသူ 9,000 နီးပါးရှိခဲ့ပေမဲ့စစ်ကောင်စီကဆောင်ရွက်တဲ့2024ပညာသင်နှစ်မှာတော့တက္ကသိုလ်ဝင်ဆောင်ရွက်ပွဲဝင်ရောက်ဖြည့်ဆိုသူ 3,300 နီးပါးသာရှိခဲ့ပါတယ်စစ်ကောင်စီလက်ထက်ပညာရေးစနစ်အပေါ်စိတ်ဝင်စားမှုကျဆင်းနေပြီးကျောင်းတက်ရောက်သူဦးရေလျော့နေလာနေတယ်လို့ကျောင်းသားမိဘတွေနဲ့ပညာရေးဝန်ထမ်းတချို့ကပြောပါတယ်အရင်တက္ကသိုလ်ဝင်တန်းအောင်စင်ရင်အတွက်မိဘနဲ့ကျောင်းသားတွေကရင်ခုန်စိတ်လှုပ်ရှားခဲ့ကြပေမဲ့အာဏာသိမ်းပြီးနောက်လူငယ်တွေရဲ့ရည်မှန်းချက်ဟာတဲတဲ့ရည်သွန်ဖြစ်သွားပြီလို့ရန်ကုန်မြို့ကចောင်းသားမိခင်တူကပြောပါတယ်
။အရင်တော့ကလည်းလုံးဝမတူတာကတော့အရင်တော့ဆိုရင်မနေ့3-4နာရီလောက်ထဲကကြွစီကြွစီဖြစ်နေပြီးကိုပါဝင်ပေါ့ကိုသားသမီးတွေအတွက်ရောတခြားကလေးတွေရောရက်ွက်ထဲကရောအမျိုးအစွေတွေကရောဘသူတွေပဲဒီဘယ်နှလုံးပါမလဲပြီးလို့ရှိရင်ဆရာဝန်ကြီးတွေအင်ဂျင်နီယာကြီးတွေလောက်ကြမယ်စသဖြင့်ဒီလိုမျိုးတွေရင်ခုန်လှုပ်ရှားခဲ့ရပါတယ်။ဒီမှန်ချက်တွေလည်းရှိခဲ့တာ။အခုတော့အဲ့ဒီမှန်ချက်ဆိုတာတွေကအကုန်လုံးတဲတဲ့ရည်သွန်ဖြစ်သွားပြီ။
အနာသိယူထားတဲ့စစ်ကောင်စီရဲ့ပညာရေးစနစ်ကိုဖိစံပြီး CDM လှုပ်ရှားမှုမှာပါဝင်တဲ့အနေနဲ့ကျောင်းသားကျောင်းသူအများစုကကျောင်းဆက်မတက်ကြသလိုနိုင်ငံတော်ဝန်စစ်ပွဲတွေကြောင့်လည်းကျောင်းသူကျောင်းသားအများအပြားကျောင်းမတက်နိုင်ကြပါဘူးနှစ်ကြာလာပေမဲ့ CDM ဆက်လုပ်နေသူတချို့ရှိနေသေးတယ်လို့အနာသိပြီးဇွန်လအထိနိုင်ငံတကာပုဂ္ဂလိကကျောင်းမှာစာတင်ကြခဲ့တဲ့လုံကြုံရေးအရာအမည်မဖော်လိုတဲ့ဆရာမတူကပြောပါတယ
် CDM လုံနေတဲ့သူတွေရှိပါသေးတယ်အခုတည်းထိပေါ့နော်မျောလင့်ပြီးတော့ဘလို့ဖြစ်ဖြစ်ခုနည်းနည်းနှစ်တည်းကြာလာပြီမဲ့လေပြန်ပြောင်းလဲလာဖို့အတွက်ကိုယ့်ဘက်ကမျောလင့်ချက်ရှိတယ်အဲ့ဒါကြောင့်မို့လို့လည်းဆက်ပြီးတော့မှ CDM လုံနေတဲ့သူတွေအများကြီးရှိတယ်ပေါ့နော်တဖြည်းဖြည်းနဲ့ကတော့နှစ်ကာလကြာလာတဲ့အမြတောင်းခံနိုင်တဲ့အရေးအတွက်ကတော့နည်းလာပြီမဲ့လေရှိနေတဲ့သူတွေရှိသေးတယ်အရှိဆက်ပညာရေးပေါ့လေအဲ့အထဲမှာဟိုနိုင်ငံတွင်းမှာဆက်နေလေကိုယ့်နိုင်ငံအတွက်ကိုလောလောဆယ်ဘာမှအကျိုးပြုလို့မရတဲ့အတွက်ကြောင့်မို့လို့အပြင်မှာထွက်ပြီးတော့မှတွေးကြုံယူချင်တဲ့သူတွေလည်းရှိတယ်ပေါ့နော
် CDM မှာပါဝင်တဲ့ចောင်းသားတချို့ကတော့တော်လန်ရေးအင်အားစုကဆောင်ရွက်တဲ့ online ចောင်းကနေလေចောင်းတက်သူတွေရှိပါတယ်နိုင်ငံအတွင်းပညာရေးကမောက်ကမဖြစ်နေချိန်နိုင်ငံခြားထွက်ပြီးចောင်းတက်ဖို့ကြိုးစားလာသူတွေလည်းရှိတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့ဆရာမကပြောပါတယ်
ခေကူကပြောင်းလာတာနိုင်ငံသားသွားရတာနိုင်ငံသားမှာပညာသင်ဖို့အတွက်ကြိုးစားပုံများလာတော့ဘာလို့8တန်းလောက်အောင်လဲ4တန်းလောက်ပြီးတာနဲ့အဲဂျီအီစီတန်းတန်းနေတက်တယ်တက်ပြီးတော့တခြား University ကိုဝင်ဖို့အတွက်သူတို့လောက်တာဆိုတော့ဒီနှစ်3နှစ်အတွင်းမှာကတချို့တွေလည်းအပြင်ထွက်လို့မလွယ်လို့ဒါဆက်နေနေကြလို့ဒီဟာကိုပဲဆက်တရရဲ့သူတွေလည်းရှိတယ်ပေါ့နော်
တော်လန်ရေးအင်အားစုတွေတင်းယူရရှိထားတဲ့မြို့ရွာတွေမှာတော့ကျောင်းနေအရွယ်ကလေးတွေရဲ့ပညာရေးအခွင့်အလမ်းမဆုံးရှုံးအောင်စာသင်ကျောင်းတွေဖွင့်လှစ်နေကြပါတယ်
။ကိုစုံမိုးကျော်ပြောပြခဲ့တာပါ။အီတလီနိုင်ငံမှာကျင်းပတဲ့ G7 ညီလာခံအကျိုးသုံးသပ်ချက်မတင်ပြခင်အခုတော့ပမောကရှောင်းတန်းနာနဲ့တွေ့ဆုံမေးမြန်းချက်ကိုတင်ဆက်ချင်ပါတယ်။မြန်မာနိုင်ငံမှာကြီးထွားလာနေတဲ့စီးပွားရေးပြဿနာတွေဟာနိုင်ငံတကာရဲ့အရေးယူဒဏ်ခတ်မှုကြောင့်မဟုတ်ဘဲအာဏာသိမ်းစစ်ကောင်ဆောင်ကြောင့်ဖြစ်လာရတဲ့ပြည်တွင်းပြစ်ဒဏ်ဖြစ်ပြီးအနာသိန်းစစ်ကောင်စီကသာတိုင်းပြည်ကိုအကြီးဆုံးပြန်ပြီးတော့ပိတ်ဆို့ဒဏ်ခတ်နေသူသာဖြစ်လို့တရုတ်လိုနိုင်ငံမျိုးကတော့စစ်ကောင်စီရေရှည်မခံနိုင်တော့ဘူးဆိုတဲ့ဆုံးဖြတ်ချက်မျိုးအလင်းအမြန်နဲ့ချလာရတော့မယ်လို့စီးပွားရေးပညာရှင်ပမောက်ကရှောင်းတန်းနက်က VOA ကိုပြောပါတယ် VOA ကကိုငင်းညာအေးနဲ့တီးတန့်တွေ့ဆုံမေးမြန်းချက်ဒုတိယပိုင်းကိုရှုစားနိုင်ပါပြီခင်ဗျာ
Regime often you know the blames about
ကောင်စီကနိုင်ငံစီးပွားရေးကျဆင်းတာအပေါ်မှာနိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေကိုမကြာခဏဆုံးလို့ပြစ်တင်လေးရှိပါတယ်ပိတ်ဆို့အရေးယူမှုတွေနဲ့နိုင်ငံတကာကစစ်ကောင်စီအထူးကြောင့်အဆက်ဖြတ်ထားတာကလက်ရှိစီးပွားရေးအခြေအနေပေါ်ဘလောက်တိုင်းတာထိသက်ရောက်နေပါလဲမ
ြ play the role in the current economic situation
almost none in terms of what international what countries
နိုင်ငံတကာတွေတခြားနိုင်ငံတွေကလှုပ်ဆောင်ချက်ကမြန်မာစီးပွားရေးကျဆင်းတာအပေါ်တည်ရောက်မှုမရှိသလောက်ပဲလို့ပြောလို့ရပါတယ်မြန်မာနိုင်ငံတွေကကြီးထွားလာနေတဲ့စီးပွားရေးပြဿနာတွေကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကြောင့်ဖြစ်လာတဲ့ပြည်တွင်းပြစ်ဖြစ်ပါတယ်တကယ်တော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီကသာမြန်မာပြည်အတွက်အကြီးမားဆုံးတန်ခတ်ပိတ်ဆို့သူတွေဖြစ်ပါတယ်အာဏာသိမ်းတဲ့နေ့ကစပြီးတော့မြန်မာပြည်ရဲ့စုစုပေါင်းပြည်တွင်းထုတ်ကုန် GDP ကို25ရာခိုင်နှုန်းရှော့ချပစ်လိုက်တာပါအခုဆိုရင် GDP ကျဆင်းမှုကကြီးတဲ့ကြီးလာနေပြီးတော့ဒါဟာ Great Depression လို့ခေါ်တဲ့ကမ္ဘာစီးပွားပြတ်ကက်ကြီးတုန်းကထပ်တောင်မှပူပြီးတော့ကျဆင်းနေတာပါ။ဒါကြောင့်ကပေးကြီးတပွဲမြန်မာပြည်စီးပွားရေးနဲ့မြန်မာပြည်သူတွေပေါ်ဒုက္ခအကြီးကျယ်ပေးနေသူကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပဲဖြစ်ပြီးတော့သူကသာမြန်မာပြည်ကိုအကြီးဆုံးပိတ်ဆို့တံခတ်နေသူဖြစ်ပါတယ်။စီးပွားရေးကချုံချုံကျနေတဲ့ဆိုးရတဲ့အနေအထားပါ။ဒါပေမဲ့မြန်မာနိုင်ငံသားအများစုကနိုင်ငံတကာကူတန့်ရောင်းဝယ်ရေးလိုကိစ္စရွတ်တင်နေဘလို့မှပတ်သက်မှုမရှိပါဘူး။သူတို့ကနေစဉ်ရှင်တန်ဖို့ရုန်းကန်နေရတာပါပိတ်ဆို့ရေးယူမှုကသူတို့အပေါ်မှာတက်ရောက်မှုနည်းပါတယ်ဒါပေမဲ့အတိုင်းအတာတစ်ခုအထိချမ်းသာသူဩဇာအာဏာရှိသူတွေအပေါ်မှာတော့ပုံပြီးတော့ကြီးမားတဲ့တက်ရောက်မှုရှိနေပါတယ်ရေးကြီးဆုံးကတော့စစ်ကောင်စီရဲ့နိုင်ငံခြားငွေရရှိနိုင်မှုအပေါ်မှာကန့်သတ်ဖို့ ਨੇ စစ်အာဏာရှင်တွေရဲ့စစ်တိုက်နိုင်တဲ့စွမ်းရည်ကိုဘယ်လိုကန့်သတ်မလဲဆိုတာပါပဲ
Junta's ability to wage war So even though the most of the western countries
နိုင်ငံတကာကအထူးဖြင့်နောက်နိုင်ငံတွေကစစ်တပ်ကိုပိတ်ဆို့အရေးယူမှုတွေရှိပေမဲ့တချို့ကျန်တဲ့နိုင်ငံတွေကတော့စစ်ကောင်စီနဲ့လက်တွဲလွတ်ဆောင်နေကြတာရှိတယ်လို့လည်းပြောကြပါတယ်။ဘမခဆောင်တန်နဲ့အမြင်ရဆိုရင်ဆက်နရှင်တွေကိုအဓိကဘယ်နိုင်ငံတွေကပံ့ပိုးပေးနေလဲမျှကျွန်တော်ဆိုလိုတာစီးပွားရေးရဆိုလိုတာပါ။ဒီလိုဆက်ဆံရေးကစစ်ကောင်စီရဲ့ဆွမ်းဆောင်ရည်နဲ့နိုင်ငံတကာပိတ်ဆို့အရေးယူမှုတွေပေါ်ဘလို့တက်ရောက်နေပါလဲမ
ျ
ှ So I think the first thing to say is that this regime has almost no supporters.
အားလုံးပြောချင်တာကစစ်ကောင်စီမှာထောက်ခံသူလုံးဝနှီးပါးကိုမရှိဘူးလို့ထင်ပါလား။ဆိုလိုတာကဖြစ်နေတာကိုကြည့်လိုက်ပါရုရှားဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့ရုရှားရဲ့စီးပွားရေးကအားနေပါတယ်ကွဲကွဲအပြားအပြားဖြစ်နေပါတယ်သူတို့တိုက်နေတဲ့စစ်ကိုပဲအဓိကအာရုံစိုက်နေရပါတယ်စီးပွားရေးရမြန်မာနိုင်ငံကိုတစုံတစ်ခုကူညီပေးနိုင်တာလုံးဝနှီးပါမရှိသလောက်ပါပဲဒါပေမဲ့သူကအနီးကပ်ဆုံးဖြစ်ကောင်းဖြစ်နိုင်ပါတယ်စစ်ကောင်စီတို့ခဲယမ်းမိကြောက်တွေနဲ့စစ်လက်နက်ပစ္စည်းတွေဝယ်ဖို့နိုင်ငံခြားငွေဒါမှမဟုတ်ရွှေလိုအပ်ပါတယ်အရမရုရှားတွေကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုစစ်ကောင်စီကိုမယုံပါဘူးတရုတ်လည်းအလားတူပါပဲအတိုင်းအတာတစ်ခုထိထောက်ခံပေးနေသူလို့ပြောလို့ရပါတယ်တရုတ်ကသူနဲ့ကက်လီယာအင်းနီချင်းနိုင်ငံတခုမှာတက်ကြွအားကောင်းတဲ့ဒီမိုကရေစီစနစ်ကျင့်သုံးမှာမျိုးကိုမလိုလားတာမျိုးဖြစ်ကောင်းဖြစ်နေပါတယ်တစ်ဖက်မှာလည်းစစ်အာဏာသိမ်းတာကိုသူတို့ကြိုက်ချင်မှကြိုက်ပါမယ်ဒါပေမဲ့အခုမြန်မာပြည်အခြေအနေကိုကြည့်လိုက်ရင်ကပေးဆိုင်နေပြီဆိုပြီးတော့သူတို့စဉ်းစားနိုင်ပါတယ်ဘာကြောင့်လဲဆိုတော့စစ်ကောင်စီကတရုတ်ရဲ့ကြီးမားတဲ့ကမ္ဘာလမ်းစီးပွားရေးဝန်လမ်းကြောင်းအပါဝင်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့တရုတ်ကပို့ပြီးတော့ပြောပြောပြောင်ပြောင်ညီညီညီညီဆက်ဆံနိုင်ပါလေဒါပေမဲ့သူတို့ကဘာလုံးဂျုံကြီးကိုမှအာမမခံပါဘူးတမ်းပြီကပြိပခတွေအပြည့်နဲ့ဖြစ်နေပြီးတော့စစ်ကောင်စီကခွင့်ပြုနိုင်တဲ့ကြီးမားတဲ့စီမံကိန်းတွေကတရုတ်အတွက်တိတ်တံပိုးမရှိတော့ပါဘူးဒီကြတာကတော့သူတို့အနေနဲ့လုံခြုံရေးမပေးနိုင်တော့ဘူးဆိုရင်ကြောက်ဖြူစိတ်ကမ်းပိုက်လိုင်းမီယတာစတဲ့စီမံကိန်းအားလုံးနဲ့ပတ်သက်ပြီးတော့တရုတ်ကကျဉ်းနဲ့နေလိမ့်မယ်လို့ယူဆဖို့ခတ်ပါဒီကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေကိုလုတ်ခွင့်ရပြီမဲ့အဲ့ဒီနေရာတွေမှာလုံခြုံရေးမပေးနိုင်ရင်ဒါကဘာအဓိပ္ပာယ်မှမရှိဘူ
း are allowed to have these enormous investments if they can't secure them then that really doesn't mean very much
Yeah, my next question is related to the Chopyu project. You have been previously spoken about
Okay, now me gonna talk to Simon again ဆက်ဆက်နေပါတယ်။အရင်ကယတာစုကခေတုံက Chopyu Simon ကိနေပတ်သက်တဲ့ရပိုင်ခွင့်အကျိုးမြတ်သတ်မှတ်ချက်တွေအတွက်တရုတ်နဲ့ပြန်လည်ဆက်ဆက်နှိမ့်နိုင်တဲ့အကြောင်းဘမခဆောင်တော်လည်းပြောပြပါတယ်။ဒါပေမဲ့တိတ်မကြာခင်ကပဲစစ်ကောင်စီကတရုတ်နဲ့ Chopyu ကိစ္စထပ်မံသဘောတူတာတွေလုပ်ခဲ့ပါတယ်။တချို့ကတော့ဒါကိုတရုတ်ဘက်ကပို့ပြီးမျက်နှာသာပေးတဲ့စီကံသတ်မှတ်ချက်တွေအဖြစ်ပြောင်းသွားနိုင်မလားဆိုပြီးစိုးရိမ်ကြတာလည်းရှိပါတယ်ဒီကိစ္စဘောပညာရှင်တယောက်အနေနဲ့ဘယ်လိုမြင်ပါလဲခင
် In your expert opinion how likely it can be that in favor of the Chinese again
So I think the worries are very real because the whole
job of you see man gain ကြီးတစ်ခုလုံးဟာအရင်ကလုံးဝဆိုးဆိုးရွားရွားစာချုပ်ချုပ်ခဲ့ကြတာပါဒါကိုတော့ဆန်းစုကြည်အစိုးရခေတ်ကြမှာမြန်မာနိုင်ငံအတွက်အကျိုးရှိနိုင်မယ့်အနေအထားတစ်ခုနဲ့ပြန်လည်နှိမ့်နိုင်နိုင်ခဲ့တာပါတကယ်လို့သာအရင်တုန်းကအခြေအနေမျိုးပြန်ဖြစ်လာမယ်ဆိုရင်မြန်မာစီးပွားရေးအတွက်ဆူဆူရွားရွားဖြစ်လာနိုင်တယ်လို့ကျွန်တော်ထင်ပါတယ်မြန်မာ မနက်ကကကျွေးမီအမြောက်အများတင်သွားနိုင်မယ့်အနေထားပါဒါပေမဲ့ဒီနေရာမှာစိတ်ဝင်စားစရာကောင်းတာကလုံခြုံရေးအခြေအနေကိုကျွန်တော်ပြန်ရောက်သွားပြန်ပါလေစစ်ကောင်စီကကြောက်ဖြူစီမံကိန်းကိုအကျွေးအပြည့်အတင်ခံပြီးတော့ပြန်ခွင့်ပြုလိုက်နိုင်ပြီမဲ့အဲ့ဒီနေရာမှာကလုံခြုံမှုမရှိလို့တရုတ်ကနောက်တစ်ခေါက်ဆက်လုပ်နိုင်ပါမလားဆိုတော့ပါသူတို့ရှေ့ကိုဆက်လုပ်သွားမယ်ဆိုတာခံမှန်းရခတ်ပါ
တယ်
How do you see the economic collaboration between the military regime and China?
Okay, let's see နိုင်ငံရေးအခြေအနေအမှာစစ်ကောင်စီနဲ့တရုတ်ကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုဘယ်လိုမြင်ပါလဲမျှပြီးတော့တရုတ်ကအပြုသဘောဆောင်တဲ့ပံ့ပိုးမှုမျိုးပေးလာနိုင်မလားစီးပွားရေးပြန်လည်ဥမော်လာမှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေအထိပယ်ရှိတဲ့နည်းလမ်းနဲ့ပံ့ပိုးပေးနိုင်လားမျှ
Development in a meaningful way.
So I think that the whole relationship between Burma and China
ချိန်မှာတော့မြန်မာနဲ့တရုတ်ကြားဆက်ဆံရေးတစ်ခုလုံးမှာတစ်ခါတည်းဖြစ်နေပြီးတော့တရုတ်ကလုံးဝကိုကြီးစိုးနေတယ်လို့ကျွန်တော်ထင်ပါတယ်ဘယုံမကြီးမယောင်းလိုက်နဲ့စစ်ကောင်စီဟာတခြားရွေးချယ်စရာတွေမရှိလို့မြန်မာနိုင်ငံကိုတရုတ်နဲ့ဆင်းဆက်ညီနိုင်ရေးမှာအောက်ကနေပြီးတော့အားနည်းတဲ့အနေအထားရောက်သွားစေပါတယ်။ဒီအခြေအနေကဆော့ဆော့ကပြောခဲ့တဲ့အတိုင်းပါပဲ။ကမ္ဘာလမ်းစီမံကိန်းတွေအလားတူစီမံကိန်းအားလုံးကိုမြန်မာနိုင်ငံမှာတရုတ်ကပို့ပြီးတော့လုံခွင့်တာလာနိုင်ပါတယ်။ဆိုတော့ဒီသဘောမှာဆိုရင်တော့တရုတ်ဟာမြန်မာနိုင်ငံမှာတာဝန်မဲ့လုပ်ရက်တွေလှုပ်လာနိုင်ပြီးတော့မြန်မာကိုသူ့ရဲ့လက်အောက်ခံနိုင်ငံသဘောမျိုးလှုပ်ပြလိုက်နိုင်ပါတယ်။ဒါကဖြစ်နိုင်ခြေတစ်ခုပါ။တဖက်မှာကတော့တရုတ်အနေနဲ့လက်ရှိမှာသူတို့ဂျိုးစီဝါနဲ့ကန့်ညီနေပေမဲ့တကယ်တမ်းကတော့ဗဂျုံမကြီးမရောက်နိုင်ဟာတကယ်ကိုဘေးရန်ရယ်ဖြစ်နေစေတာကိုအတိမပြုတ်လာရင်ပြည်သူဘောဆောင်တဲ့အခမ်းကဏ္ဍကလည်းပူပြီးတော့လှုပ်ဆောင်လာနိုင်ပါလေ။ဇေယျမွေးတည်မှုကခေါင်ခိုက်နေပါလေ။စီဝါရေးကလည်းပြူလဲကျနေပါပြီ။ဒီလိုစီဝါရေးကိုဆွေးရစီတဲ့အချက်တွေကမြန်မာနိုင်ငံမှာအခြေခံတရားစာတထုတ်ယူတာမျိုးကလွဲလို့ကျန်တဲ့စီဝါရေးလှုပ်ဖို့စိတ်မချရဘူးလို့ဆိုလိုပါလေ။ကွန်ပစ္စည်းဈေးကွက်ကလုံးဝနှီးပါပျောက်ကွယ်သွားပါပြီ။စီဝိုင်းမိဖအနေနဲ့မြန်မာနိုင်ငံဟာစိတ်မချရဘူးလို့ဆိုလိုတာပါ။ဒါကြောင့်ဒီခြေနေကိုတရုတ်နိုင်ငံကခြေနဲ့နှစ်သိမ့်လိမ့်မယ်လို့ခံမှန်းရခတ်ပါတယ်။ဆိုတော့သူတို့အနေနဲ့အပြုသဘောဆောင်တဲ့အခမ်းအနားကိုလှုပ်ဆောင်နိုင်ဖို့ကစစ်ကောင်စီကိုမထောက်ခံဖို့နဲ့မြန်မာနိုင်ငံကိုပို့ပြီးတော့ကောင်းမွန်တဲ့အခြေအနေတစ်ခုကိုရောက်အောင်တတ်နိုင်သမျှလှုပ်ပေးဖို့ပါ။ဒါကတကယ်တမ်းမှလည်းတရုတ်နိုင်ငံရဲ့ရည်ရှိကျိုးစီးပွားအတွက်ဖြစ်တယ်လို့မြန်မာနိုင်ငံအတွက်လည်းကောင်းပါတယ
်။ I think so of China's long-term interests as well as Burma's.
Yeah, would that be the possible the failure of the total failure of
မြန်မာနိုင်ငံမှာစီးပွားရေးအလုံးစုံကြာရှုံးနေတာကလက်ရှိစစ်ကောင်စီပြိုလဲမှုအတွက်ကြောင်းချင်းရအလှည့်ပြောင်းဖြစ်လာနိုင်လားမြတ
် the fall of the regime current regime
Yeah, I think so.
ရူအေးလို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့တရုတ်လိုနိုင်ငံတွေကအချင်းတွေကိုကြည့်ုံနဲ့ဒီစစ်ကောင်စီဟာရည်ရှိမခံတော့ဘူးဆိုတဲ့ဆုံးဖြတ်ချက်ကိုတခြားပေါက်လေမြန်နဲ့ချလာရတော့မယ်လို့ထင်ပါတယ်သူတို့ကိုထောက်ခံပေးနေဖို့မတန်တော့ဘူးလို့ဆိုပြီးတော့တိလာမှာပါဘလို့ကြောင်းပြကြနဲ့ဖြစ်ဖြစ်တမိုင်းရဲ့မန်ကန်တဲ့ဘက်မှာသူတို့လည်းရက်တည်ခြင်းမှာပါစစ်ကောင်စီကိုထောက်ခံပေးနေတာကလည်းနောက်ဆုတ်ဖို့ဆုံးဖြတ်ပါလိမ့်မယ
် One final
comment ဆုံးမချက်တစ်ခုနဲ့မေးမြန်းညင်ပါတယ်ရေတူပဲဖြစ်ဖြစ်ကြည့်ရင်မြမအနာဂတ်ပေါ်ဘလို့မြင်ပါလဲမ
ြ In terms of Myanmar
So I'm optimistic
ကျွန်တော်အကောင်းမြင်ပါတယ်ရေတူနဲ့အလေလက်အနေထားကိုကြည့်ရင်မြမစီးပွားရေးဟာလက်ရှိအနေထားမှာတော့အကောင်းမြင်လို့ရတယ်လို့ထင်ပါတယ်စီဝါရေးပြဿနာရဲ့အကြောင်းရင်းကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီပါစစ်ကောင်စီကိုဖယ်ရှားလိုက်ပြီးရင်စီဝါရေးဟာမယုံနိုင်လောက်တဲ့အင်အားနဲ့မယုံနိုင်လောက်အောင်မြန်မြန်ဆန်ဆန်ပြန်တိုးတက်လာမယ်လို့ထင်ပါတယ်ပြည်ပခအမျိုးမျိုးဟာပြီးဆုံးသွားချိန်မှာစီဝါရေးကိုအားကောင်းလာစေနိုင်ပါတယ်ဒီအတွက်မရေမတွက်နိုင်တဲ့ဥပမာတွေရှိပါတယ်ကောင်းမွန်တဲ့မူဝါဒနဲ့အဖွဲ့အစည်းတွေရှိဖို့ပဲလိုပါတယ်အရင်အစိုးရခေတ်ကိုဥပမာပြန်ကြည့်ရင်တိုက်ခံဘက်ကလူတွေဘာလို့ရမလဲဆိုတာသူတို့သိတယ်ထင်ပါတယ်အဲ့ဒါကိုအသုံးချနိုင်ရင်မြမစီးပွားရေးဟာတကယ်ကိုမြန်မြန်ဆန်ဆန်ပြန်ကောင်းလာမယ်လို့ကျွန်တော်တို့အတော်လေးမျှော်လင့်ပါတယ်ဒုက္ခတွေကတော့ထပ်လာနေဦးမှာပါဒါကျွန်တော်တို့အားလုံးသိပါတယ်စစ်ကောင်စီဟာစောက်တရားမရဖြစ်နေပါဘူးဂျောင်းပိတ်မိနေလို့သူတို့စိုးစိုးဝါလှုပ်လာနိုင်တာကျွန်တော်တို့အားလုံးသိနေပါတယ်တော့ရှေ့မှာနောက်ထပ်ဒုက္ခတွေရှိနေပါသေးတယ်ဒါပေမဲ့လည်းတူတောင်းတဲ့ကာလအလေလက်ကာလမှာသူတို့ကြဆုံးပြီးတော့မြန်မာနိုင်ငံကပြန်လဲခေါင်းထောင်လာနိုင်မယ်လို့ကျွန်တော်အကောင်းမြင်ပါတယ
် Myanmar Burma will come back
Thank you, Mr. Donald. Yeah, thank you so much. Thank you.
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါမယ်ရှင်
။ VOA အမေရိကန်တန်ရဲ့မနက်ခင်းအစီအစဉ်တွေကိုချစ်မိတ်ဆွေတွေရှင်းစားနားဆင်နေရတာဖြစ်ပါတယ်။တိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။ဇွန်လ23ရက်နေ့မှာစတင်တဲ့ G7 ဆက်မှုထိပ်သီးညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့အနောက်နိုင်ငံတွေကရုရှားကိုတန်ခတ်အရေးယူထားတဲ့ပိုင်ဆိုင်မှုတွေကနေရလာတဲ့ အတိုးငွေကိုယူကရိန်းစစ်ပွဲကူညီထောက်ပံ့ရမှာအသုံးပြုရေးသဘောတူညီချက်ရအောင်လှုပ်သွားဖို့ရှိနေပါတယ်။အခြားသောကမ္ဘာလုံးဆိုင်ရာစင်ကုန်မှုတွေနဲ့ပတ်သက်လို့လည်း G7 နိုင်ငံတွေတစုတစည်းတဲ့တုံ့ပြန်နိုင်ရေးကိုလည်းတွန်းအားပေးဖို့ရှိနေပါတယ်။ဒါပေမဲ့ဥရောပနိုင်ငံရေးကဏ္ဍမှာတော့လက်ရာပါတီတွေအားကောင်းလာတဲ့အပြောင်းအလဲကဘိုင်ဒန်ရဲ့အစီအစဉ်တွေကိုရှုတ်ထွေးစေနိုင်တဲ့အကြောင်းVOA အင်ဘူရိုဆိုင်ရာဘူရိုအကြီးအကဲဖက်စီဝီဒါကူဆိုရာပြဖို့တဲ့သတင်းကိုမက်ခင်ဖြူတွေကတင်ပြထားပါတယ
်ယူကရိန်းစစ်မြေပြင်မှာရုရှားတပ်ဖွဲ့တွေကအသာစီးရနေတာကြောင့်ယူကရိန်းကိုစစ်ရေးရန်ပုံငွေထပ်တိုးကူညီပေးနိုင်ဖို့အမေရိကန်နဲ့ဥရောပနိုင်ငံတွေပို့ပြီးတော့အပူတပြင်းအပြေရှာလာကြပါတယ်အမေရိကန်အစိုးရကတော့အနောက်နိုင်ငံတွေမှာရုရှားစီကတန်ခတ်သိမ်းဆည်းထားတဲ့ပိုင်ဆိုင်မှုခန့်မှန်းခြေဒေါ်လာ280ဘီလီယံကရလာတဲ့အတိုးငွေကိုယူပြီးယူကရိန်းထွေဒေါ်လာ50ဘီလီယံထုတ်ချေးပေးတာမျိုး G7 ဆက်မှုထိပ်သီးနိုင်ငံတွေကိုလှုံ့ဆော်စေချင်တာဖြစ်ပါတယ်။အမေရိကန်ကယူကရိန်းကိုဆက်ပြီးတော့ကူညီသွားမယ်ဆိုတာကိုလည်းသမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့သတင်းပတ်ကပဲယူကရိန်းသမ္မတနဲ့တွေ့တဲ့အချိန်မှာထပ်ပြောခဲ့ပါသေးတယ်
။ United States is standing with you. အမေရိကန်ပြည်ထောင်စုကခင်ဗျားတို့နဲ့အတူချက်တည်နေပါတယ်။ခင်ဗျားတို့ကရန်လိုတိုက်ခိုက်မှုတွေကိုစတင်ကြည့်ခုခံနေကြရတာပါ။
တချိန်ထဲမှာပဲတရုတ်နယ်ပတ်သက်လို့လည်းပြီးခဲ့တဲ့လတည်းမှာပဲတရုတ်လက်စစ်ကားတွေနဲ့တခြားအရေးပါတဲ့သွင်းကုန်တွေအပေါ်မှာအခွန်လေးစားအထိသမ္မတဘိုင်ဒန်ကတိုးမြှင့်လိုက်တာရှိတယ်လို့အလားတူ G7 နိုင်ငံတွေကလည်းကမ္ဘာဈေးကွက်တဲ့ဈေးပေါပေါနဲ့ဝင်လာနေတဲ့တရုတ်ထုတ်ကုန်တွေကိုဟန်တာစေချင်တာပါအမေရိကန်ဗဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လန်ကအခုလိုပြောပါတယ
် It's critical that we and the growing number of countries
ဒါဟာစိုးရိမ်စရာတစ်ခုဖြစ်တယ်ဆိုတော့ကိုနိုင်ငံတွေပို့တည်လာပြီးတော့အားလုံးကတရုတ်ကိုတနည်းတစ်ညွတ်ထဲတင်းကြပ်ကြတာတုံ့ပြန်ဖို့အရေးကြီးပါတယ်
။ဒါပေမဲ့လည်းသိမကြခင်ကဥရောပလွှတ်တော်ယူကောက်ပွဲတွေမှာလက်ရပါတူရဲ့အနိုင်ရလိုက်တာကလက်ရှိပြည်သက်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ဂျာမနီဝန်ကြီးချုပ်အိုလော့ဖ်ရှိုးစ်တို့ကိုအားနယ်သွားစေတယ်လို့ရုရှားနဲ့တရုတ်ရေးကိုက်တွဲရမှာလဲ G7 နိုင်ငံတွေရဲ့ရည်တည်ချက်မရေမရဖြစ်လာပါတယ်။လက်ရှိဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒေလီယန်နောက်တစ်ချိန်ပြန်ရွေးခံရဖို့အပြင်းထန်ကြိုးစားနေရတယ်လို့သူပြန်ရွေးခံရမှသာရုရှားနဲ့တရုတ်ပေါ်ဥရောပရဲ့ရည်တည်ချက်ကအရင်တိုင်းခိုင်မာအားကောင်းလိမ့်မယ်လို့မျှော်လင့်ရတာပါ Council on Foreign Relations နိုင်ငံခြားဆက်ဆံရေးသုတေသနအဖွဲ့ကသုတေသီလီယနာဖစ်ခ်စ်ကအခုလိုသုံးသပ်ပါတယ်
But the wild card really are the French elections here this Napoli
election. လောလောဆယ်ကတော့ပြည်သစ်ရွေးကောက်ပွဲတွေအပေါ်မှာအဓိကအများကြီးမူတည်နေပါတယ်ပြည်သစ်သမ္မတ Emmanuel Macron ကဥရောပပါလီမန်ရွေးကောက်ပွဲမှာသူရှုံးနိမ့်ခဲ့ပြီးတဲ့နောက်လျှက်တစ်ပြက်ရွေးကောက်ပွဲကျင်းပမယ်လို့ကြေညာထားပါတယ်တကယ်လို့ပြည်သစ်မှာလက်ရာစွန်းတွေအစိုးရဖြစ်လာရင်တော့ယူကရိန်းအကူအညီကိစ္စရောတရုတ်ကိုကင်တွယ်မှုကိစ္စတွေမှာပါအခက်အခဲတွေဖြစ်လာလိမ့်ပါမယ်
G7 ထိပ်သီးဆွေးနွေးပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပပေးနေတဲ့အီတလီနိုင်ငံဝန်ကြီးချုပ်ဂျူဂျီယာမဲလိုနီကတော့ AI နည်းပညာနဲ့ပတ်သက်တဲ့ကျင့်ဝတ်တွေအခြေခံမှုတွေကိုအစိုးရတွေနဲ့ကုမ္ပဏီတွေကလိုက်နာလာအောင်အလေးပေးတိုက်တွန်းမိန့်ကြားပေးဖို့ပုံရံမင်းကြီးဖရန်စစ္စကိုဖိတ်ကြားထားပါတယ်။အာဖရိကနိုင်ငံတွေမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ပြီးတော့ဥရောပကိုရွှေ့ပြောင်းဝင်ရောက်လာသူတွေရောကြသွားအောင်ထိန်းချုပ်ရေးကလည်းအီတလီဝန်ကြီးချုပ်အတွက်ဒီ G7 ထိပ်သီးဆွေးနွေးပွဲမှာအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုပါ။တခါဖြစ်တရုတ်ရဲ့ Belt and Road ခေတ်သစ်ပိုးလမ်းမစီမံကိန်းလိုမျိုးအခြေခံအဆောက်အုံဆိုင်ရာရင်းနှီးမြှုပ်နှံမှုတွေကို2028ခုနှစ်နောက်ဆုံးချပြီးဒေါ်လာဘီလီယံ600အထိသုံးစွဲဖို့ရည်မှန်းထားတဲ့ကမ္ဘာအခြေခံအဆောက်အုံနဲ့ရင်းနှီးမြှုပ်နှံမှုများဆိုင်ရာ G7 ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အစပြုလှုပ်ဆောင်ချက်နဲ့လည်းကိုင်ညီပါတယ်ဝန်ကြီးချုပ်မီလိုနီရဲ့လက်ရရေးအီတလီညီနောင်များပါတီကတော့ပြီးခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲမှာအနိုင်ရခဲ့တာကြောင့်သူ့အတွက်အာဏာကတော့ဆက်လက်ခိုင်မာသွားပါတယ
်
ဥရောပက G7 နိုင်ငံတွေထဲမှာခိုင်မာအကောင်ဆုံးအစိုးရတည်းရဲ့အဖြစ်ဒီနိုင်ငံဆက်ရှိနေတာကိုကျွန်မသိကုံယူပါတယ်လို့အီတလီဝန်ကြီးချုပ်မီလိုနီပြောသွားတာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ G7 နိုင်ငံတွေကခေါင်းဆောင်တွေကတော့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အီတလီကိုရောက်နေကြပါပြီဒီနေ့ဇွန်လ23ရက်နေ့ကနေ25ရက်နေ့အထိကျင်းပသွားမယ် G7 ထိပ်သီးဆွေးနွေးပွဲကိုတော့အမေရိကန်ဗြိတိန်ကနေဒါပြင်သစ်ဂျာမနီအီတလီနဲ့ဂျပန်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်နေကြတာဖြစ်ပါတယ်ရှင
်မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်တဲ့တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ် ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဖတ်ပေါင်းဆောင်ကတင်ပြပေးနေပါရဲ့ရှင
်။မင်္ဂလာမနက်ခင်းပြကြပါသေးခင်ဗျာ။ VOA American အတန်းရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနံပါတ်2440 51အပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အတွက်အရင်ဦးဆုံးတော့ဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်တပ်နဲ့ဒုစရိုက်လုပ်ငန်းဆက်ဆက်မှုတွေအကြောင်းဆွေးနွေးထားပါတယ်။အနှစ်60ကျော်ကာလအတွင်းစစ်တပ်ကအကြမ်းကြမ်းအနာသိမ်းလာခဲ့တဲ့မြန်မာနိုင်ငံမှာဥပဒေနဲ့ဆန့်ကျင်တယ်လို့သတ်မှတ်ထားတဲ့ဒုစရိုက်လုပ်ငန်းတွေရှင်သန်ကြီးထွားလာပြီးတော့စစ်တပ်ကအတိမတ်ပြုတာကိုခံနေရကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ်ခင်ဗျာ
။ဥကြုံနေဝင်းကောင်းဆောင်နဲ့စစ်ဗိုလ်တစုအာနာသိမ်းလိုက်တဲ့1962ကစပြီးတိုင်းရင်းသားပုံကမှုနဲ့မွေးရည်စေလုပ်ငန်းတဖြည်းဖြည်းကြီးထွားလာပါတယ်။ရှမ်းပြည်နယ်ကထွက်တဲ့ဘင်းဖြူဟာကဘာကျော်မွေးရည်စေဖြစ်သွားပါတယ်။စစ်တပ်လက်အောက်ကကာကွယ်ရေးဆိုတဲ့ပြည်သူစစ်ဟာဘင်းမောက်ကိုလုပ်ငန်းမှာအဓိကပါဝင်ခဲ့တယ်လို့အခုလဲစစ်ကောင်စီနဲ့လက်အောက်ကနယ်ခြားဆောင်တပ်ဟာနယ်စပ်ဒုတိယလုပ်ငန်းမှာအဓိကအခန်းကပါဝင်နေကြပါတယ်။မွေးရည်စေတိုက်ဖြစ်ရေးကိုအစိုးရကကြွေးကြော်နေတဲ့တော်ဝင်ရှိစစ်ဗိုလ်တွေကဘိန်းလုပ်ငန်းကရတဲ့တစိုးလက်ဆောင်တွေကိုလက်ခံနေတာကြောင့်မွေးရည်စေလုပ်ငန်းကြီးထွားလာတာဖြစ်ပါတယ်။အခုခေတ်မှာကိုကနယ်ကျဆောင်တပ်နဲ့ကရင်နယ်ကျဆောင်တပ်တွေကိုလူသိများသလိုဗိုလ်နေဝင်းခေတ်ကကာကွယ်ရေးတပ်သားလော်စင်ဟာနဲ့ခွန်စာတို့ကိုဘိန်းပရင်အဖြစ်လူသိများပါတယ်။ဝိုင်းမော်ကာကွယ်ရေးကိုခွန်စာကဦးဆောင်ပြီးကိုကကာကွယ်ရေးကိုလော်စင်ဟန်ကခေါင်းဆောင်ပါတယ်။ကာကွယ်ရေးအဖွဲ့တွေကိုလွတ်လပ်စွာဘိန်းကွန်ကူးကွင်ပေးပြီးတရုတ်ဘက်ကပအန္တရာယ်ကိုစစ်တပ်ကနှီးမျိုးစုံနဲ့ရင်ဆိုင်ပါတယ်။အဲ့ဒီခေတ်ကတော့တရုတ်ဘက်ကပအန္တရာယ်ကိုဟန်တားဖို့ဆိုတဲ့ရွေချက်နဲ့ဗိုလ်နေဝင်းစစ်တပ်ဟာဒုစရိုက်လုပ်ငန်းတွေနဲ့အပေးအယူလုပ်ပြီးရပ်တည်ခဲ့ပါတယ်။အခုခေတ်မင်းအောင်လှိုင်တပ်ကဒုစရိုက်လုပ်ငန်းတွေကိုလက်ခွင့်ပြုတာနဲ့အတူတူပါပဲ။ဒါပေမဲ့ဘုန်နေဝင်းတန်တဲ့ဘိန်းမောင်ကိုကာဝေးရေးဟာအင်အားကြီးလာတဲ့တရုတ်ဘက်ကပကိုမတွန့်လှန်နိုင်တာကြောင့်1980နှစ်စမ်းမှာဝဒေတာတစ်ခုလုံးတရုတ်ဘက်ကပလက်အောက်ကိုကျရောက်သွားပါတယ်။1987မတ်လ29ရက်နေ့မှာပြည်သူ့အသံဆိုတဲ့ဘက်ကပရေဒီယိုကိုစတင်အသံလွှင့်ပါတယ်။အဲ့ဒီအချိန်မှာယူနန်တရုတ်၊ထိုင်းတရုတ်၊ဟောင်ကောင်တရုတ်လူစုတွေပါမွေးစေလုပ်ငန်းမှာပါဝင်လာပါတယ်။တရုတ်ဘိန်းမောင်ကိုလူပင်ဟောင်ဟာသူ့ဘိန်းလုပ်ငန်းကို1982ကရန်ကုန်ကိုရွှေ့ရမှာပြည်ထောင်ရေးဝန်ကြီးဘုံမူကြီးဘုံနီကိုကျပ်သိမ်း20ပေးရတဲ့မှတ်တမ်းရှိနေပါတယ်။ဒုစရိုက်လုပ်ငန်းလုပ်ဖို့ဝင်မလေးတဲ့တရုတ်ဒေသခံတွေဟာစစ်တပ်ရဲ့အပေါင်းအသင်းဖြစ်လာပါတယ်။မြောက်ပိုင်းရှမ်းပြည်နယ်အဖွဲ့ရဲ့ထိုးစစ်မတိုင်မီကကိုကန့်ဒေသကိုနယ်ကျဆောင်တပ်နဲ့စစ်ကောင်စီလက်တွဲအုပ်ချုပ်ပါတယ်။ကာကွယ်ရေးတပ်နေရာကိုနေကြဆောင်တပ်နဲ့အစားထိုးလိုက်တာပါပဲ။ကိုကန်ဒုစရိုက်လုပ်ငန်းကခေါင်းဆောင်တွေကိုနေပြည်တော်မှာဘွယ်ဒုကုံဒုချင်းမြင့်နဲ့အထိရင်းနှီးကြပါတယ်။နေကြဆောင်တပ်တွေရဲ့စီးပွားရေးပုံစံကလည်းနေပြည်တော်ရဲ့မိသားစုစီးပွားရေးပုံစံမျိုးပါပဲ။နေပြည်တော်အသေးလေးတွေနေဆက်ဒေသမှာတည်ဆောင်ထားသလိုဖြစ်နေပါတယ်။နေပြည်တော်ကိုဆောက်လုပ်တဲ့ကော်မတီတွေထဲမှာလောစင်ဟာရဲ့ကော်မတီလည်းပါဝင်ပါတယ်။စစ်တပ်ရဲ့ထောက်ခံအားပေးမှုကြောင့်ဘိန်းမောင်ကိုကာဝေးရေးတပ်သားဘဝကနေအချမ်းသာဆုံးပုဂ္ဂိုလ်ဖြစ်သွားတဲ့လော်စင်ဟန်ဟာဒုစရိုက်လုပ်ငန်းလုပ်နေကြတဲ့နေကြဆောင်တပ်တွေအတွက်အားကြစရာဖြစ်လာပါတယ်စစ်ကောင်စီအခြေအနေမကောင်းလို့နေကြဆောင်တပ်ကိုခရင်အမျိုးသားတန်းလို့အမည်ပြောင်းလိုက်တဲ့ဘုံမူကြီးစောချစ်သူခေါ်စံမြင့်ဟာဒုစရိုက်လုပ်ငန်းနဲ့စီးပွားရေးလုပ်လို့အကျိုးအမြတ်များတာကိုအားကြနေပုံရပါတယ်စောချစ်သူခေါ်စမီးဟာမင်းအောင်လှိုင်မိသားစုရဲ့လုံနီးလုံဟာအတိုင်းစီးပွားရှာနေပုံကို Justice for Myanmar ကဖော်ပြပါတယ်။ ကရင်နယ်ကြဆောင်တပ်ရဲ့တပ်နယ်မြေ၄ခုကတိုင်ရင်း73ရင်းဟာစောချစ်သူကဘုံမူကြီးစံမြင့်လက်အောင်မှာရှိကြပါတယ်။တိုင်ရင်းတစ်ခုစီဟာစစ်တပ်ပိုင်မြမစီးပွားရေးကုမ္ပဏီမှာအစုရှယ်ယာတွေပိုင်ဆိုင်တယ်လို့သိရပါတယ်။နယ်ကြဆောင်တပ်ပိုင်ကုမ္ပဏီ၅ခုရှိပါတယ်။ဒီကုမ္ပဏီ၅ခုကိုစောချစ်သူကစံမြင့်ရဲ့မိသားစုကထိန်းချုပ်ကြပါတယ်။စောချစ်သူမှာသားနှစ်ယောက်နဲ့သမီးတစ်ယောက်ရှိပြီးသမီးဖြစ်သူဟာ UK နိုင်ငံ Northampton တက္ကသိုလ်ကစီးပွားရေးနဲ့စီမံခန့်ခွဲမှုပညာမှာဘွဲ့ရထားပါတယ်။နေကြားဆောင်တက်ရဲ့စီးပွားရေးလုပ်ငန်း၄ခုမှာဒါရိုက်တာအဖြစ်နဲ့ပါဝင်နေသူဖြစ်ပါတယ်။သားနှစ်ယောက်ကတော့နေကြားဆောင်တက်မှာဘုံမှုရာထူးရယူချပြီးငွေလိန်လုပ်ငန်းအပါအဝင်ပက်ဆာကော်မတီ၉ခုမှာအစုရှယ်ယာရှင်ဒါရိုက်တာတွေဖြစ်နေကြပါတယ်။စောချစ်သူရဲ့တိုင်ရင်းတွေဟာစစ်တပ်ပိုင်ကော်မတီမှာအစုရှယ်ယာပိုင်ဆိုင်ကြပါတယ်။ကရင်နယ်ကြဆောင်တပ်ရဲ့စီးပွားရေးလုပ်ငန်း50ရာခိုင်နှုန်းကျော်ကိုစောချစ်သူကဘုံမူကြီးစံမြင့်နဲ့သားသမီး၃ယောက်ကပိုင်ဆိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့ UK အစိုးရဟာစောချစ်သူကစံမြင့်နဲ့လက်ထောက်ဖြစ်သူစောမင်းမင်းဦးတို့ကိုသာရွှေကုတ်ကိုကဒုစရိုက်လုပ်ငန်းနဲ့ပတ်သက်ပြီးတန်ခတ်အရေးယူထားပါတယ်။ဒါပေမဲ့ဘိမောင်ကိုလုပ်ငန်းကဘာမှာပြန့်နှံ့တယ်လို့နေချမ်းဆောင်တက်ရဲ့ဝေလင်းလုပ်ငန်းဟာလည်းပြန့်နှံ့သွားနိုင်ပါတယ်ခင်ဗျာ
။ဦးအောင်ခင်ဖြစ်ပါတယ်။တိတ်မကြခင်မှာပဲတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်ဖို့ရှိပါတယ်။အခုတော့ကျမ်းမာရေးကဏ္ဍပါ။ဒီတစ်ပတ်မှာတော့မြန်မာလူငယ်တွေစိတ်လေးဆေးရွက်ကြီးမတုံးဆွဲရေးလှုပ်ဆောင်မှုအကြောင်းကိုပြောထားပါတယ်ဘယ်လိုပညာပေးတာသူတေသနာတွေ့ရှိချက်တွေရှိနေပါသလဲဒီအကြောင်းဒေါက်တာတင်မောင်ထွေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသိကြတဲ့ဒေါက်ထွေးဆေးမခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့လကုန်မှာကြာရောက်ခဲ့တဲ့ကမ္ဘာဆက်လက်မတော်ရင်းနေတဲ့ဆက်ဆက်ပြီးခဲ့တဲ့ပတ်တုန်းကတော့ဆရာကြီးလူငယ်တွေရဲ့အခန်းကဏ္ဍကိုအဓိကထားပြောခဲ့တာမှာနိုင်ငံတကာမှာတော့ဒီလူငယ်တွေဥဆောင်ပြီးလုပ်တဲ့အားရစရာအားကျစရာလှုပ်ရှားမှုမျိုးတွေရှိလာတော့မြန်မာနိုင်ငံမှာရောဆရာကြီးဒီလူငယ်တွေအတွက်လက်ရှိဘယ်လိုအနေအထားရှိတာကိုဒီနေ့အဓိကပြောမှာမို့ဘာကနေစရှင်းပြကြတယ်ဆရာကြီ
းဟုတ်ကဲ့မြန်မာနိုင်ငံမှာဆိုရင်တော့ပုံမှန်ရင်းလင်းပြောရလို့ရှိရင်ဒီလက်ရှိအခြေအနေမှာဒီတာဝန်ရှိသူတွေပေါ့လေဥပမာကျွန်တော်တို့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအနေနဲ့ဒီစိတ်နဲ့စိတ်ကြီးတုံးတုံးထွေးထွေးရေးကိုဒီဇိုင်းမှတ်လုပ်နေတဲ့ခါကျတော့ကျွန်တော်တို့တွေနဲ့လုပ်နေတာလေးလုပ်ပေးခဲ့ပါလေဥမာကျွန်တော်ဆိုလို့ရှိရင်ရန်ကုန်တက္ကသိုလ်မှာဒီဖီလင်းစီယိုကြီးအတွက်ပစ္စည်းသုံးဆွဲခြင်းနဲ့ဒီ e-secret ဟော EST ပေါ့လေ knowledge pocket device သုံးခြင်းနဲ့ပတ်သက်ပြီးတော့တိတိကျကျပေါ့လေသွားပြီးတော့ဟောပြောပွဲတွေပေါ့လေရန်ကုန်တက္ကသိုလ်မှာသုံးချိန်တော့ကျွန်တော်လုပ်ခဲ့ပြီးဖြစ်ပါတယ်ဟောလူငယ်တွေကိုလည်းဒီ EST နဲ့ပတ်သက်တဲ့ဥစ္စာတွေကိုဟောပြောပြီးဖြစ်ပါတယ်သူတို့လည်းလိုလိုလားလားနဲ့ဟိုလက်ခံကြရတယ်နောက်တကအခုဆိုလို့ရှိရင်ကျွန်တော်တို့ refresh တွေပေါ့လေသူစေတနာတွေ survey တွေပြီးတော့လုံတုံးလုံဆဲပဲရှိပါတယ်ကျွန်တော်ညီမနိုင်ငံရဲ့ figure တွေကိုရနိုင်ဖို့အတွက်ဟိုရနိုင်သလောက်လုပ်ဖို့အတွက်ဆိုပြီးတော့ကျွန်တော်တို့ survey တွေလုပ်တဲ့ project တွေဟိုလုံဆောင်နေတယ်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီ project စီမံကိန်းတွေကနေပေါ့နော်ဆရာတို့အဓိကထူးထူးခြားခြားစပြီးတော့ဘာတွေ့ထားတာရှိလဲဆရာကြီ
းဟိုနမူနာအဖြစ်ကျွန်တော်တို့ရန်ကုန်တမြို့ထဲမှာတယ်ဒီ electronic ESD if he online အနေနဲ့ရောင်းချနေတဲ့ဆိုင်ဝါ80ကျော်တော့ရှိတယ်။အဲ့လိုရှိတော့ကျွန်တော်လုပ်ထားကြည့်ပြီးဒါရန်ကုန်တမြို့လည်းရှိသေးတယ်။နေပြီးတော့မန္တလေး၊မော်ရမြိုင်လိုမြို့ကြီးတွေမှာဆိုတော့ကျင်လဲဓာတ်ရောင်းချလို့ရအများကြီးပါပဲ။ဒီလိုတိုင်းတာနေလို့မလုပ်ရသေးဘူးလေ။အဲ့တော့လူငယ်တွေတော့ကျွန်တော်ပညာပေးတဲ့လူငယ်ကျွန်တော်ဟိုလုပ်တယ်နောက်တစ်ခါဟိုပြီးခဲ့တဲ့နှစ်ကမေလမှာပါပဲ။ချင်းပိုင်မှာကျွန်တော်တို့မီဒီယာ၃ခုပေါ့၃ခုပေါ့လေကျွန်တော်ပါဝင်နောက်စံတော်ချင်းသတင်းစာကအေဒီတာတူရဲ့နောက်တော့ freelance video journalist တူရဲ့တွားရောက်ပြီးတော့ workshop ထူတခဲ့ပါလေအဲ့ဒါလည်း electronic spoken device ဒီသုံးဆွဲခြင်းကြောင့်ဒီလူငယ်တွေဟိုအဲ့နဲ့ပတ်သက်တဲ့ဒီ knowledge တွေကိုပေးနိုင်ဖို့အတွက်ဘယ်လိုပေးမလဲဆိုတာကိုလူမီဒီယာသမားတွေအနေနဲ့ပြန်လို့ပြန်ပြီးတော့ပြေးဖို့ဆိုပြီးတော့တက်ခဲ့ခြင်းဖြစ်ပါတယ်အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ကသတင်းစာတွေမှာဆော်မားရေးရညိုတွေမှာလိုတွေကိုကျွန်တော်ပါဝင်တွားတက်ခဲ့လို့ဆိုတာထုတ်ထားတာမျိုးရှိခဲ့မှုပါလေဆိုတော့လူငယ်တွေရဲ့ဟိုတုံ့ပြန်မှုအနေနဲ့ကတော့အားလုံးဒီတိုင်းပဲဒီချိန်မှာတော့သတင်းတော့ဒီချိန်မှာတော့ဘယ်ကျွန်တော်တို့တုံ့နိုင်ပါမလဲဟိုသတင်းစကား knowledge ပေးဖို့နဲ့ information ပေးဖို့မဟုတ်လို့သတင်းစကားပေးဖို့လုံးနဲ့ အားရလုပ်ပြနေစတာပါဘူးတို့နေအောင်ကျွန်တော်တို့ပညာပေးတဲ့အစီအမံပဲရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလောလောဆယ်မှာဆရာတို့တွေ့ရှိထားကြရပါတော့เนาะဒီဆေးလိမ့်နဲ့ဆေးရကြီးသုံးဆဲသူအနေထားဟိုလူငယ်ရောလူကြီးရောပေါ့เนา
ะဟုတ်ကဲ့
ဒီနောက်သေးဆုံးမှုအနေထားဆေးလေးတောက်ပြီးတဲ့သူရဲ့ဘယ်လောက်ရခဲ့လို့လောက်ကဟို
ဟုတ်ကဲ့
ဘယ်လောက်ထိချမိုက်ထိခိုက်နေလဲပေါ့เนาะအဲ့ဒီအချက်လက်လေးတွေရောလူငယ်တွေအားလုံးသိအောင်ဆရာဒီကနေပြောပြလို့ရမလား
ဟုတ်ကဲ့ကျွန်တော်တို့လောလောဆယ်နောက်ဆုံးလုပ်ထားတဲ့တော့နောက်ဆုံးဆိုတော့မှဒီ2020မတိုင်မီပေါ့လေအဲ့လိုပဲပြောကြပါလို့ထုတ်ထားတဲ့စီးရင်ကြားများရမြန်မာနိုင်ငံမှာစီးရင်နဲ့စီးရကြီးတဲ့ပစ္စည်း30မှုကျော်တည်ဆုံးတဲ့ဥယျာ6000ခွဲလောက်ပေါ့လေ9000လောက်ပေါ့လေအဲ့ဒါနှစ်စဉ်တည်ဆုံးနေကြတာပေါ့လေဒါလူကြီးလူငယ်အကောအားလုံးပေါ့လေဒါကတော့လူထိခိုက်နေတဲ့ဖြစ်ကပါနောက်တစ်ခါစီးပွားရေးကဆုံးရှုံးမှုရှိတယ်တစ်နှစ်ကို 2.4 trillion jets ပေါ့လေအမေရိကန်ဒေါ်လာဆိုပြီး 1.6 million ပေါ့အဲ့ဒါကျွန်တော်နိုင်ငံမှာနှစ်စဉ်ဆုံးရှုံးလျက်ရှိတဲ့ဖြစ်ကပါအဲ့ဒါကျွန်တော် GDP ရဲ့ 3.3% ရှိပါတယ်အာဆိုလို့ရှိရင်စီးပွားရေးကဆုံးရှုံးမှုဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာဒီတိုင်းပြည်ရဲ့ GDP ရဲ့ 3.3% ရခဲ့လို့ဆိုတော့ဒါတော်တော်များတဲ့သဘောရှိတာပေါ့နော်ဒီဆေးလေးကြောင့်ဆုံးရှုံးရတာ
ဟုတ်ပါတယ်အဲ့တော့
ဟုတ်ကဲ့
ဒီဥစ္စာတွေကကျွန်တော်တို့ဆေးလေးနဲ့ဆေးရည်ကြီးထွက်ပစ္စည်းသုံးဆဲမှုထိန်းချုပ်ရေး prevention အတွက်ကိုသုံးဆွဲလိုက်မယ်ဆိုရှင်ဘလို့ဘာလို့သုံးဆဲလို့ဆိုတော့အခုကျွန်တော်တို့မီဒီယာကနေပြီးတော့ပြောတာမျိုးအပါအဝင်ဆင်းလိပ်ပွေကင်းစင်တဲ့ဇုံတွေတည်ထောင်ပေးတာမျိုးတွေပါအပါအဝင်လုပ်ပေးမယ်ဆိုရှင်ကာကွယ်ရေးဘဏ်ကိုဘောက်ချပြီးလုပ်မယ်ဆိုလို့ရှင်အဲ့ဒီကာကွယ်ရေးဘဏ်ကိုသုံးဆွဲတဲ့ငွေတစ်ချက်ဖို့သုံးဆွဲလို့ရှင်နော်2033အိမ်မှာသူတို့ပြန်ပြီးတော့225ချက်ဖို့ပြန်မြက်တယ်ဆိုပြီးတော့သူ့ရဲ့ပြန်ချင်ချင်ကရကချက်ထားတာရှိပါတယ်เนาะမရှုံးနဲ့ပြင်ဒီတိုင်းသွားနေရင်တော့ကျွန်တော်တို့ကသွားနေတာဆုံးရှုံးနေမှာစက်လိုက်သွားနေမှာပဲဒါတိလေးနဲ့ဆေးရကြည့်တဲ့ပစ္စည်းသုံးဆမှုကိုတူတူပြီးတော့ကာကွယ်တားဆီးလိုက်လို့ရှိရင်ရနိုင်မဲ့အကျိုးမြတ်ကိုပြောတာပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီတိုင်းပြည်တစ်ခုလုံးအတွက်ကြည့်တာအပြင်ပေါ့เนาะနောက်ဒီမိသားစုတွေမှာရောဆရာကြီးဆေးလေးနဲ့ဆေးရကြည့်သုံးဆမှုကြောင့်ထိခိုက်တာတွေကိုတွေ့ထားသေးလားဆရာ
ဟုတ်တယ်ဆရာတိလေးတောက်ချင်းတော့နှီးနွယ်ပြီးဖြစ်ပေါ်တဲ့ယောဂတွေကြောင့်ဆေးရုံတက်ရမယ်ဒီတော့တဲ့လို့ရှင်ဆေးကုကတွေကိုပြီးဆေးကုကတွေကိုနဲ့တဲ့ကိုအဲယောဂါရှာရတာမျိုးအမှဓာတ်မှန်ရိုက်ဖို့သွေးဖောက်ဖို့အတွက်ပစ္စည်းကရိယာတွေဟိုနိုင်ငံတော်ကပြည်ပြည်ဒီလိုတွေကရင်းနှီးထားတာပါအဲငွေဝယ်ပြီးတော့ပစ္စည်းတွေဝယ်ထားတာပါအဲပစ္စည်းရင်းနှီးတွေရှိတယ်နောက်သုံးဆွဲတဲ့ဆေးကန်စာတော့ဘာဖြစ်လို့ရှင်အဆုတ်ကန်စာလို့ပြင်မယ်ဆိုလို့ရှင်သုံးဆွဲမဲ့ပစ္စည်းနော် radiation ဓာတ်ရုံကြီးကင်မရာဓာတ်ရုံကြီးကင်းတဲ့ဆက်အဲ့လိုမျိုးတွေကိုရင်းနှီးရပါတယ်ရင်းနှီးတဲ့ကုန်ငွေတွေရှိပါမယ်နောက်ပြသားသူတယောက်အတွင်းမှာလည်းအဲ့ဒီလူကဝင်ငွေရှိနေတဲ့ဦးစီးဖြစ်သူကဆေးရုံတက်ရပြီဆိုလို့ရှိရင်သူ့ရဲ့ဝင်ငွေကညော့သွားပါပြီသူ့ရဲ့ပြသားသူဝင်ငွေညော့သွားပြီနောက်ထို့အပြင်သူကလုံးလုံးနေတဲ့အလုပ်ရှင်တွေမှာလည်းလုံးအားညော့သွားပြီနောက်သူကခွင့်ယူမယ်ဆေးခွင့်ယူမယ်ဆိုလို့ရှိရင်ဆေးခွင့်အတွက်လည်းပေးရတဲ့အတွက်ကြောင့်အလုံးမလုံးရရက်တွေညားသွားပြီ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီမိသားစုဝင်ငွေထိခိုက်လာတဲ့အခါမှာနောက်ဆက်တွဲထိခိုက်လာတာတွေကဆရာတို့တွေ့ရှိထားသေးလားဆရာ
ဟောအဲ့ဒီအခါမှာကလေးတွေတဲ့ဟောသူမိသားစုရဲ့ရေဝင်ငွေကျသွားပြီဆိုလို့ရှိရင်တောင်းထားတဲ့တောင်းနေတဲ့ကလေးတွေရဲ့တောင်းစည်းဒီဘက်မှာညှောသွားပြီ။တိန်လုံးတွေစားမဲ့တောင်းမဲ့အစားတော့ဈေးကလည်းချွေတာပြီပေါ့။ဆိုတော့အင်တော်ဦးစည်းကိုစိတ်ကူပေးရတော့မှာကိုအဲ့တော့အဲ့ဒီဆုံးရှုံးမှုတွေလည်းအများကြီးဖြစ်လာမှာဖြစ်ပါတယ်။လက်တိုက်ပြီးတော့ဒီကလေးတွေရဲ့ပညာရေးကိုထိခိုက်သွားတဲ့အတွက်ကြောင့်ကျောင်းထွက်လိုက်ရတာ၊ကျောင်းမနေနိုင်တာ၊စာတော်ရဲသားနဲ့ကျောင်းမတက်ရတဲ့ဟာမျိုးတွေလည်းဖြစ်သွားနိုင်ပါတယ်။အားစိတ်တွေတောက်တဲ့လူတယောက်ရှိနေခြင်းကြောင့်အဲ့ဒီမိသားစုမှာဆုံးရှုံးမဲ့လူမှုရေးနဲ့ပြန်ရေးစီဝါရေးဆက်ဆံရဆုံးရှုံးမှုတွေဖြစ်ပါလေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ Fury American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ Fury မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.fury.news.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။Fury မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ Fury American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
ဗီယိုရဲ့အစီအစဉ်တွေကိုမနက်9နာရီတိဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့တိုင်းရင်းသတင်းလွှာအလှည့်ရောက်ပါပြီ။ရခိုင်ပြည်နယ်ဗျိုင်းမြို့ရွာကအဖမ်းစည်းကံလူငယ်နှစ်ဦးစစ်ကြောရေးမှတေဆုံးသွားပါတယ်။ချင်းပြည်နယ်မှာအေအေတပ်ဖွဲ့ကအစီအဖော်ဆောင်တာအုတ်ချုပ်ရီထူထောင်တာတွေကိုရပ်တန့်ပေးဖို့ချင်းလန်းကောင်စီကတိုက်တွန်းနေပါတယ်။ဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမအာမီပါနန်ဆက်ဒေသကတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်စစ်တွေမြို့နယ်ဗျိုင်းဖြူရွာကဖမ်းဆီးခံထားတဲ့ဒေသခံပြည်သူတွေတဲက2ယောက်ကတော့စစ်တောရေးမှာနှိပ်စက်ခံရတဲ့ဒဏ်ရာတွေနဲ့တေဆုံသွားပါတယ်။ကချင်ပြည်ဝိုင်းမော်မြို့နယ်ထဲလက်နက်ကြီးကြီးကြားရောက်မှုကြောင့်အရသား2ယောက်ထိမှန်တေဆုံသွားပါတယ်။တည်င်းလွာတွေတဲမှာတော့ချင်းပြည်နယ်မှာအေအေအနေနဲ့စစ်ရေးလှုပ်ရှားမှုအုတ်ချုပ်ရေးဖော်ဆောင်နေမှုတွေကိုရပ်တန့်ပေးဖို့ချင်းလန်းကောင်စီကတောင်းဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်စစ်တွေမြို့နယ်ဗျမ်းဖြူရွာကဖမ်းဆီးခံထားရတဲ့ဒေသခံပြည်သူ50ကျော်ကနှစ်ယောက်ဟာစစ်ကြောရေးမှနှိပ်စက်ခံရမှုတွေကြောင့်တိတ်ဆုံးသွားပါတယ်ဖမ်းဆီးခံရတဲ့ဗျမ်းဖြူရွာသား50ကျော်ကိုအမတ်တရဲစခန်းကနေစစ်တွေထောင်ကိုဇွန်လ9ရက်နေ့ကပြောင်းရွှေ့လိုက်တာဖြစ်ပါတယ်အဲ့ဒီထဲက3ယောက်ဟာနှိပ်စက်ခံရတဲ့ဒဏ်ရာတွေကြောင့်စစ်တွေဆေးရုံမှဆေးကုသနေရင်2ယောက်ကဇွန်လ17ရက်နေ့မှာတိတ်ဆုံးသွားတာလို့နိစတ်သူတယောက်ကပြောပါတယ်အခုဖမ်းဆီးခံထားရတဲ့ဗျိုင်းဖြူရွာသားတွေထဲကအချို့ကိုမတရားအသင်ဆက်တွယ်မှုပုံမှန်18ရဇတ်ကြီးဥပဒေပုံမှန် 188 တို့နဲ့စစ်တပ်ကအမှုဖွင့်ထားတယ်လို့ဆိုပါတယ
်ကချင်ပြည်ဝိုင်းမော်မြို့နယ်ရဲ့လက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့လို့ရက်သား2ယောက်တေဆုံးပြီး9ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဇွန်လ17ရက်နေ့ကဝိုင်းမော်မြို့နယ်အမှတ်1ရပ်ကွက်တဲ့လက်နက်ကြီးကြီးပောက်ကွဲပြီးအမျိုးသမီးတယောက်တေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်အသက်65နှစ်အရွယ်ဒေါ်အေးလှိုင်ကြည်စထိမှန်ပြီးပွဲချင်းပြီးတေဆုံးသွားတာဖြစ်ပါတယ်ဇွန်လ10ရက်နေ့ညကလည်းဝိုင်းမော်မြို့နယ်ဖတ်ချူရွာရဲလက်နက်ကြီးကြီးပောက်ကွဲခဲ့လို့အရက်သားတယောက်တေဆုံးပြီး9ယောက်ဒဏ်ရာရခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းမိုးမိတ်မြို့နယ်အတွင်းရှိတအောင်မြို့သားတက်မတော် TNL ရဲ့တပ်စခန်းကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲခဲ့ရမှာတပ်ဖွဲ့ဝင်3ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မိုးမိတ်မြို့နယ်ပန်တင်ရွာနဲ့မန်ပင်းရွာအကြားရှိတအောင်တပ် TNL ရဲ့တပ်စခန်းကိုဇွန်လ9ရက်နေ့ညနေပိုင်းမှာစစ်တပ်ကလေကြောင်းကနေပေါင်900ဘုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့ PSLF TNL ပြန်ကြားရေးတာဝန်ရှိသူလွေးရည်ဦးကပြောပါတယ်။ဇွန်လ10ရက်နေ့ကနေဇွန်လ9ရက်နေ့အထိ TNL တပ်ဖွဲ့တွေရှိတဲ့နေရာတွေဘက်ကိုစစ်တပ်ကလက်နက်ကြီးနဲ့ဆယ်ကြိမ်ထပ်မံပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒီလိုပစ်ခတ်နေတာဟာ Hiking တဘောတူညီချက်အရစစ်တပ်နဲ့မြောက်ပိုင်းညီနောင်မဟာမိတ်တို့အကြားအပစ်ခတ်ရထားကြတာကိုစစ်တပ်ဘက်ကချိုးပေါက်နေတာလို့လွေးရည်ဦးကပြောပါတယ်။
ရှမ်းမြောက်ဒီဘောမြို့နယ်တဲကပြည်ထောင်စုလမ်းမကြီးမှာခီးသွွားပြည်သူတွေကို TNL တပ်ဖွဲ့တွေကလမ်းမှာစောင့်ဆိုင်ပြီးစစ်ဆေးမေးမြန်းမှုတွေလုပ်နေပါတယ်။ဇွန်လပထမပတ်ကလေးကစပြီးဒီနေ့ထိဒီဘောနဲ့ဘောကျူကြားလမ်းပိုင်းမှာစောင့်ပြီး TNL တပ်ဖွဲ့တွေကခီးသွွားကားတွေကိုစစ်ဆေးနေကြောင်းနဲ့ကိုကံဘက်ကလာတဲ့မှတ်ပုံတင်ကင်ထားတဲ့လူငယ်လေးတွေကိုအထူးစစ်ဆေးနေပါတယ်။တချို့ဆိုရင်ပတ်စံချက်သိန်း30ချီနဲ့ပြန်လာရွေးခိုင်းတယ်လို့မန်လေးသွားမဲ့လာရှူဒီတာခန့်တယောက်ကပြောပါတယ်။အထူးသဖြင့်မြောက်ဒီသွားမယ်ဆိုတဲ့လူငယ်တွေကိုကားပေါ်ကနေစင်းခိုင်းပြီးနေရပြန်ခိုင်းတာရှိတယ်လို့ပတ်စံချက်သိန်း450တဲ့ပြန်လဲရွေးခိုင်းတာမျိုးလည်းရှိတယ်လို့ဆိုပါတယ်
စစ်ရဲအခြေအနေတင်းမာနေတဲ့ချင်းပြည်တိတိမ်မြို့မှာအိန္ဒိယမြန်မာနယ်စပ်ကိုဆက်တွေ့ရမှာအချက်ချာကြတဲ့သဒ္ဒါနစီကိုစစ်ကောင်စီတပ်ကဖောက်ခွဲဖျက်ဆီးလိုက်ပါတယ်တိတိမ်မြို့ကနေချင်းပြည်နယ်မြောက်ပိုင်းအဆုံးစွန်ဒေသတွန်းဆန်မြို့နယ်ကြီခါမြို့တို့ကိုဆက်တွေ့သွားလာရမှာအထက်အုံပြုတဲ့ဇလွေချောင်းကူကွန်ကရစ်တပ်သားကိုဇွန်လ10ရက်နေ့မှာစစ်ကောင်စီကဖောက်ခွဲဖျက်ဆီးခဲ့တယ်လို့တရက်ခံတယောက်ကပြောပါတယ်ဇလွေချောင်းကူတပ်သားဟာတွန်းဆန်မြို့ကနေ73မိုင်ခန့်အကွာမှာတည်ရှိနေပြီးအလဲကနေကျိုးသွားတဲ့အတွက်ဖြတ်တန်းသွားလာလို့မရတော့ဘူးလို့ဆိုပါရယ်ဒီဒိမျိုးကနေရစ်ခေါ်တာမျိုးကိုဆက်သွဲတဲ့အိန္ဒိယမြန်မာအမတ်နဲ့နေဆက်ကုန်သွယ်ရေးလမ်းကြောင်းပေါ်ကမနီပူရမြစ်ကူးမန်ဆောင်တရားကိုလည်းစစ်ကောင်စီတပ်ဖွဲ့ကဆွန်လ၈ရက်နေ့မနက်ပိုင်းမှာဖောက်ခွဲဖြတ်စည်းလိုက်ပါရယ်
အမျိုးသားငွေရေးအစိုးရအန်ယူဂျီလက်အောက်ရှိပီဒီအက်တရင်တပ်ဖွဲ့တွေစီကိုပြီးခဲ့တဲ့မေလ၃ရက်အပောင်းဝင်ရဲနဲ့တပ်သား၄၅ယောက်အလင်းဝင်ခဲ့တယ်လို့အန်ယူဂျီကဇွန်လ၁၇ရက်နေ့မှာထုတ်ပြန်ပါတယ်စစ်တပ်ကအရာရှိအဆင့်ဘူမှု၃ယောက်ဘူဂျီ၁ယောက်ဘူ၁ယောက်နဲ့လူရဲအုပ်၁ယောက်အပောင်းဝင်စစ်သားနဲ့ရဲစုစုပေါင်း၄၅ယောက်ဟာပြည်သူ့ဘက်ကိုအလင်းဝင်ခဲ့တာဖြစ်တယ လို့ထုတ်ပြန်ထားပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ချင်းမျိုးသားပိုင်နက်နေမြည်တဲ့အာရခတက်တော် ULAAA အနေနဲ့စည်ရေးလှုပ်ရှားမှုအုပ်ချုပ်ရေးဖော်ဆောင်နေမှုတွေကိုရပ်တန့်ပေးဖို့ချင်းလန်းကောင်စီကတောင်းဆိုလိုက်ပါတယ်။အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပါတယ်။
အရခတတော် ULAAA အနေနဲ့ချင်းပြည်အတွင်းပြည်သူလူထုရဲ့သဘောထားဆန္ဒမပါဘဲအတင်းအကျပ်အုပ်ချုပ်ရေးဖော်ဆောင်နေတာကတိုင်းရင်းသားချင်းချင်းကြားမလူလားအပ်တဲ့လူမျိုးရင်းနဲ့စည်ရေးပြည်ပခန့်တွေကိုဖြစ်ပေါ်လာနိုင်လို့ရက်တံပေးဖို့တောင်းဆိုထားပါတယ်။ဇွန်လ10ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးချင်းလန်းကောင်စီရဲ့အတွင်းမူစလိုက်ပေါ်ကယခုလိုပြောပါတယ်
ကျွန်တော်တို့တိုင်းတိုင်းကြီးကိုချင်းချင်းဖြစ်တဲ့ပုံရံသူကိုကျွန်တော်တိုက်နေတာဖြစ်တဲ့သူမျိုးသားလုံးလွတ်မြောက်ဖို့အတွက်စူပေါင်းပြီးတော့မှကျွန်တော်တို့လုပ်နေတဲ့အချိန်ဒီမှာဒီမော်လီတွေကအဆခရူးတဆိုင်နဲ့အပြန်လဲဒေသအတိမပြုပြီးတော့ဆောင်ရွက်မယ့်ကိစ္စတွေဖြစ်တဲ့ကြောင့်မလို့ကျွန်တော်တို့ရဲ့အိမ်လေးချင်းဖြစ်တဲ့ ULA အနေနဲ့အလုံးမျိုးလုံးရတူမျိုးကိုတော့ဆောင်ရှားပေးဖို့အတွက်ကျွန်တော်တို့ကမြစ်တန်ရက်ခံပြီးမှတိုက်တွန်းလို့ဆိုတာဖြစ်တယ်ပေါ့ ULA ကိုဟိုစီအရာနိုင်ငံရေးအရာတော်ပြီးတော့မှဒီစင်ခေါ်တဲ့အပိုင်းတွေညီနေတဲ့ဆောင်ရွက်နေတာမဟုတ်ပါဘူးဆိုတဲ့ဟာလေးဒါကျွန်တော်တို့ဖက်ကနေတော့ပြောလို့ပါတယ်ဒီဟာကိုအတွေ့အကြုံဆွေးနွေးနိုင်ရဲ့အတွက်ကိုကျွန်တော်တို့ကချင်းကတ်တာဖြစ်ပါတယ်
အေအနေနဲ့ပလဲဝတမျိုးနဲ့လုံးကိုတိမ့်ပိုက်ထိမ့်ချုပ်ပြီးအုပ်ချုပ်ရေးလုပ်ငန်းတွေဖော်ဆောင်လာတဲ့နောက်ပိုင်းမှာချင်းလန်းကောင်စီကပထမဆုံးအကြိမ်တရားဝင်သဘောထားထုတ်ပြန်လာတာဖြစ်ပါတယ် ULAA ဟာချင်းပြည်အတွင်းအရက်သားချင်းပြည်သူတွေကိုအတင်းအဓမ္မတပ်သားစုဆောင်းတာအုပ်ချုပ်ရေးရန်တရားကိုဖော်ဆောင်နေတယ်လို့တိုင်းသားချင်းချင်းအပြန်လန်လေးစားအတိမတ်ပြုမှုကိုလစ်လို့ရှုပြီးလွတ်လပ်စွာပညာသင်ကြားခွင့်ဘာသာရေးလွတ်လပ်ခွင့်တွေကိုဓာစီပိတ်ပင်တာအခြေခံလူခွင့်ရေးတွေကိုချိုးဖောက်နေတာကြောင့်စိတ်မကောင်းဖြစ်ရတယ်လို့ချင်းလန်းကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စီကောင်စီကိုဘုံရန်သူအဖြစ်စုပေါင်းတော်လှန်နေတဲ့ကာလမှာတိုင်းသားတွေကြားချစ်ချင်ရင်းနှီးမှုအပြန်လှန်ယုံကြည်မှုကိုထိခိုက်ပျက်ပြားစေတဲ့အပြင်တော်လိုင်းလန်းစင်ကိုနှောက်နှေးစေတယ်လို့ချင်းလန်းကောင်စီကဆိုပါတယ်ဇွန်လ10ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့လက်ဝမြို့နယ်မှာဒေသခံပြည်သူတွေကိုအတင်းအဓမ္မစစ်သားစုဆောင်းတာမျိုးမရှိဘူးလို့အေပြောရေးဆိုခွင့်ရှိသူဦးခိုင်တူခတ်ကပြောဆိုခဲ့ပါတယ်
ဒီအပစံမှန်ဒီပြည်လူပိလခါလို့နောက်အပစံမှလာဆိုပြီးကျွန်တော်တို့မှရက်ပိုင်မျိုးလုံနေရတဲ့အနေအထားမျိုးပါအတန်းအဓမ္မစိတ်သာစုဆောင်ကြတာမလိုပါကျွန်တော်တို့အဖွဲ့အစည်းမူဝါဒရာဇာတူတူတယောက်ကိုလေသို့သူ့ရဲ့ဆန္ဒမပါဘဲကျွန်တော်တို့ဒီနေ့ထိအတန်းအကြစုဆောင်နေဆိုတော့အလုံးဝမဟင်းပါနောက်ပြီးလို့ငါရေမရောက်သိရင်လူငယ်ကြီးတတိဝင်ဖို့ရောက်လာကြတော့မှကျွန်တော်တို့ကသူ့ရဲ့မိန့်ဖတ်တွေကိုပြန်ခိုပြီးကပြန်ပြီးကမိန့်ဖတ်လက်ထိကိုအပ်ပြီးတော့ဒီဟင်းပါ
လက်ရှိမှာပလဲဝမြို့နယ်ဟာလုံခြုံစိတ်ချရတဲ့အနေအထားမဟုတ်သေးတာကြောင့်လုံခြုံရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုကူစားပေးလှုပ်ဆောင်နေတယ်လို့ဦးခိုင်တူခါကပြောပါတယ်ချင်းပြည်နယ်ပလဲဝမြို့နယ်ကိုအရခတတော်ကခုနှစ်ဆန်းပိုင်းမှာအလုံးစုံသိမ့်ပိုက်ထိန်းချုပ်ထားတာဖြစ်ပါတယ်ခင်ဗျာ
ကချင်ပြည်ဝိုင်းမော်မြို့နယ်ကကုံတွယ်ရေးနဲ့စစ်ရေးအရေးပါတဲ့စစ်ကောင်စီတပ်ရဲ့တပ်စခန်း၃ခုနဲ့တနိုင်းမြို့နယ်ကတပ်စခန်းတစ်ခုကိုကချင်လွတ်လပ်ရေးတပ်မတော် KIA ကတိုက်ခိုက်သိမ်းယူနိုင်ခဲ့တယ်လို့ပြောပါတယ်ကျွန်မအမည်စူးစီးထားပါတယ်ဝိုင်းမော်မြို့နယ်တဲကစခန်းတွေကိုတော့ဂျွန်လ17ရက်နေ့မနက်ပိုင်းမှာ KIO KIA တပ်မဟာ5လက်အောက်ခံတပ်တွေကတိုက်ခိုက်သိမ်းယူနိုင်ခဲ့တာလို့ပြောပါတယ်အခုသိမ်းယူလိုက်တဲ့ဝိုင်းမော်မြို့နယ်တဲကတပ်စခန်းတွေဟာကင်ပိုင်ဒီနေဆက်ကုံသွေးရေးလမ်းကိုထိမ့်ချုပ်ထားတဲ့တပ်စခန်းတွေဖြစ်တယ်လို့စစ်ရေးအရအရေးပါတဲ့စခန်းတွေလည်းဖြစ်တယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIO KIA ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမူကြီးနော်ဘူးကအခုလိုပြောပါတယ
်ဝေချောင်မှာတစ်ချက်3မိုင်လို့ခေါ်တယ်ชิพูนะตําบจีตวาดะลานซงมาสุบองกิติชิเอ็นสุกปองเกมาฮันไทเนเดมีโพสกูบอนออะกะโกติงไลดาติปาเดอะกะนะเปียนเซตตาลุชิเนาะอุมตองสุเรตองบัวฮันโคชิเดนาวสุตงเนกัมไบติจามาลไพสุเรยอฮองชิบาเลเอมาชิเดทางโกละติงไลดาติปาเดအဲဒီဝိုင်းမော်နဲ့စတုံးပဲတော်တဲ့လမ်းကတော့ကမ်ပိုက်ကြီးလမ်းဖြစ်ပါတယ်။အဲ့လေကျုပ်ပြည်နဲ့ เนี่ยจ้ากงโตเย่ลานจีผิดไปแล้วแล้วกงโตเย่ตัวเล็กๆที่ได้ทําขึ้นมาว่าอะไรเช่นแล้วซีเย่เนี่ยปัดเตลุรอไอ้ที่ลานตะคูลงกูลงชมเนี่ยอยู่ท่าได้ทําขึ้นไปแล้วคุณน่ะบอกเลยไอ้ที่สุบองเกียร์เนี่ยรูปสุบองเกียร์ก็ตัวเนี่ยอยู่ห่างเนี่ยทําขึ้นไปแล้ว
และสิสักครั้งเต็งอยู่ท่าเรือในยารีเน่ไว้หม่อมอยู่ในเรือมาเสียเต็มมาหมู่เรือดูแต่บริการและเซเลบรอบเชปัวในบารีไว้หม่อมอยู่ในเรือก็เสกังสีเอตสักครั้งด้วยกูเต็งอยู่ในเกดลูแต่นายอยู่ในประมาณเลยสักครั้งเต็งใจไว้กูเส้นไว้ในเกดลูปมุจิโนบุกัสปีเปียวบารี
ทำไมเป็นตาโรโอ้ยหม่อชุยหม่อเบมาชินเนเร่จำนวนลูกชิ้นอะไรเนาะขั้นลงกองลูกคอเร่ขั้นกูเต็งอะไรที่ไปเร่
อารมณ์กองสุดเด็ดมากเลยยี่กันบ่ต้องพูดยี่กันบ่ช่วยมารู้สิ่งนี้อ่ามีเบรคขั้นที่ไปเลยอะไรขั้นก็ติดอะไรที่ไปเลยนี่อ่ะติดอะไรที่ไปเลยแต่ในมือในเรื่องการสิ่งสิ่งที่จะสังเกตุรู้เกี่ยวกับไอ้จำหันเนี่ยแล้วเอาขันจะดูกันจุฬาเสียเนี่ยก็ติดอยู่ในเครือลูกสุบารีสิ่งสิ่งนั้นเกี่ยวกับไอ้ผู้บังคับตัวจะกระทำไปในเรื่องมือในอารมณ์ยามาเสียเต็มมือในดูใจ
ว่าเรื่องเป็นเช่นเช่นเช่นวันนี้ไต้หวันให้มาโรสิ่งสิ่งจักรและเนจีเนี่ยจะขโมยเลี้ยงตั้งแต่ใครมือเรื่องอย่างเงี้ยเช่นปูปีรอลงนี่เรื่องดีด้ากันวันนี้เกี่ยวกับไอ้ตาวันสีดูเรื่องเปียวว่าเรื่องอากูเสพปีรอเทรนเช่นเช่นกูน่าเส้นใจมาบ้างเราขันปีสุดเดียวเนี่ยแบบพิวยากับพันสีขันทายาเดตีละขันปีตุเรเทกันเนี่ยฮะสิจอยมันนี่สักขยามือเรื่องตีส่งตัวว่าเรื่องและเนจีจีเรื่องจะเอาปากเวนี่เรื่องเช่นปีไว้หมอมอยู่ในเทมาอายะตาเนี่
တော်ရရှင်တွေကုနာဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမိပ
ါ။တောက်ကြနေမနဲ့ခင်အတွက်ပတ်စဉ်ဟင်္ဂနာတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA American တန်ခါထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သတင်းပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမဲ့ email လေးစာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချင်းကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာ။မြန်မာဒီမိုကရေစီကိုနှစ်ပေါင်းများစွာအစင်မပြတ်ထောက်ခံလာခဲ့တဲ့ American အထက်လွှတ်တော်အမတ် Republican ခေါင်းဆောင် Mitch McConnell ကိုဇွန်လ13ရက်ကြာသပတေးနေ့မှာကမ္ဘာတဝန်းဒီမိုကရေစီလှုပ်ရှားမှုတွေကိုအားပေးကူညီနေတဲ့ NDP အဖွဲ့ကြီးက2024ခုနှစ်အတွက်ဒီမိုကရေစီပံ့ပိုးကူညီမှုဂုဏ်သူးဆောင်ဆုတစိတ် Democracy Service Medal Honorees ကိုချီးမြှင့်လိုက်ပါတယ်။အမေရိကန်နိုင်ငံရေးသမားတွေထဲမှာမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်ပြီးမြန်မာဒီမိုကရေစီလှုပ်ရှားသူတွေကိုပြက်ပြက်သားသားထောက်ခံခဲ့တဲ့ Mitch McConnell ကိုဒီစုပေးပွဲအခမ်းအနားမှာNUG အစိုးရရဲ့လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကစုကိုချီးမြှင့်ပေးအပ်တာဖြစ်ပါတယ်။အမေရိကန်နဲ့တခြား G7 စစ်မှုထိပ်သီး9နိုင်ငံကနေယူကရိန်းကိုဒေါ်လာဘီလီယံ50ချေးငွေချပေးမှာဖြစ်ကြောင်း G7 ထိပ်သီးညီလာခံမှာကြေညာခဲ့ပြီးဒီချေးငွေအတွက်ရုရှားပိုင်ဆိုင်မှုတွေကိုအနောက်နိုင်ငံတွေကထိန်းချုပ်ထားတာကနေရတဲ့အတိုးငွေနဲ့ယူကရိန်းကပြန်ပြီးတော့ဆက်ရမှာဖြစ်ပါတယ်။အီတလီနိုင်ငံမှာကျင်းပတဲ့ G7 စစ်မှုထိပ်သီး9နိုင်ငံရဲ့ညီလာခံပထမနေ့မှာ G7 ခေါင်းဆောင်တွေတွေ့ဆုံပြီးတော့အခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA American အသံရဲ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနံပါတ်2440 58တို့ကနေတင်ဆက်ခဲ့တာပါ ပြည်ဝေချင်းမိတ်ဆွေအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့ဖြစ်ကြပါစေ VOA ကိုကြည့်ရှုတဲ့အတွက်ကျေးဇူးပါကျွန်တော်ကတော့ညောင်ဝင်းအောင်ပါခင်ဗျာ VOA ရဲ့ website လိပ်စာ burmese@voanews.com ဖြစ်ပါတယ်